to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ17ရက်တင်းလာနေအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတအင်ဂျီရောကိုဝင်ထွက်နေသူနှစ်ယောက်မှာ COVID-19 ရောဂါပိုကူးစက်နေချိန်မှာပဲ American စီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်နိုင်ရေးအတွက် Trump အစိုးရကအာရုံစိုက်ဆောင်ရွက်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ဝေယဝိဆရီကိုလုတ်ကင်ပေးသူတယောက်နဲ့ဒုသမ္မတမိုက်ပန့်စ်ရဲ့ပြန်ကြားရေးတာဝန်ခံတို့မှယောဂါပိုကူးစက်နေကြတာဖြစ်ပါတယ်။ဆေးစစ်မှုအရဒုသမ္မတမှာယောဂါပိုမရှိတဲ့အတွက်သူအင်ဂျီရောကိုဒီကနေ့လာပြီးစီစဉ်ထားတဲ့အတိုင်းပြည်내အုပ်ချုပ်ရေးမှုတွေနဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးလုပ်မယ်လို့ဒုသမ္မတပန့်စ်ရဲ့ပြောခွင့်ရသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုထိန်းချုပ်ကာကွယ်ရေးနဲ့စီးပွားရေးကိုပြန်လည်လည်ပတ်ရေးကိစ္စတွေကိုဆွေးနွေးကြဖို့စီစဉ်ထားတာပါ။ဒုသမ္မတဟာတိကျခွဲကွာရန်တင်းလုပ်မနေကြောင်းနဲ့အင်ဂျီရောဆေးဘက်ဆိုင်ရာတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအတိုင်းဆက်ပြီးလိုက်နာနေကြောင်းပြောခွင့်ရသူဒေးဗင်အိုမဲလီကတနင်္ဂနွေနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။ COVID-19 ရောဂါတုံ့ပြန်တိုက်ချက်ရေးအင်ဂျီရောအထူးအဖွဲ့ထဲမှာပါတဲ့ဒေါက်တာအန်တိုနီဖောက်ချီကတော့ဆေးစစ်မှုတွေမှာရောဂါပိုးမတွေ့ပေမဲ့တဦးတည်းတိကျခွဲနေနေပါတယ်။အဲ့ဒီအထူးအဖွဲ့ထဲမှာနောက်ထပ်ထိတ်တန့်အဖွဲ့ဝင်နှစ်ယောက်လည်းတရဲနှစ်ပတ်တိကျခွဲနေနေကြပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါပိုးကူးစက်သူ 1.3 သန်းကျော်ရှိပြီးတော့သေဆုံးသူ 8,000 ကျော်ရှိနေပါပြီ။ပြင်သစ်နိုင်ငံမှာတော့အများပြည်သူသွားလာရေးလုပ်ငန်းတွေကိုဒီကနေ့ပြန်လည်ဖွင့်လှစ်ပါတယ်။ခရီးသွားလာမှုနဲ့ပတ်သက်လို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုတော့ဆက်ပြီးတော့ထုတ်ပြန်ထားပါတယ်။အများပြည်သူဆိုင်ရာယထာ၊မြေအောက်ယထာ၊ bus ကားစီးသူတွေအနေနဲ့နှာခေါင်းစည်းအကာအကွယ်ကိုမဖြစ်မနေဝတ်ထားဖို့လိုတယ်လို့ကားယထာပြေးဆွဲတဲ့လုပ်ငန်းတွေအနေနဲ့လည်းခီးတဲ့တွေတယောက်နဲ့တယောက်နိနိကကဖြစ်မနေအောင်လို့လှုပ်ထားပေးရမှာဖြစ်ပါတယ
် I see puis tout le monde avait des masques et puis il y avait la distance de sécurité puis
allô နှာခေါင်းစည်းတွေဝတ်ထားကြတယ်လို့တယောက်နဲ့တယောက်ခက်ခွက်ခွက်နေကြတာမျိုးသူ့အတွက်လုံခြုံတယ်လို့ခံစားရကြောင်းမြေအောက်ယထာစီတဲ့ပါရီမျိုးသားတယောက်ပြောသွားတာပါလူတွေအနေနဲ့အိမ်ပြန်ထွက်ဖို့အထူးခွင့်ပြုချက်ရှောက်လွှာဖြည့်စရာမလိုတော့ပဲပထမဆုံးအိမ်ပြန်ထွက်နိုင်ကြပြီဖြစ်ပါတယ်ဈေးဆိုင်တွေစပင်းညှက်ဆိုင်တွေစတဲ့အသေးစားစီးပွားရေးလုပ်ငန်းတွေလည်းဒီကနေ့ပြန်လည်စတင်ဖွင့်လှစ်ကြပါတယ်ပြင်သစ်မှာမလ12ရက်နေ့ကထုတ်ပြန်ထားတဲ့မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ချက်တော်တော်များများကိုဖယ်ရှားထားပြီးအခြေအနေတွေကိုဇွန်လဆန်းကြရင်ပြန်လည်သုံးသပ်မှာဖြစ်ပါတယ်American ပြည်ထောင်စု John Hopkins တက္ကသိုလ်က COVID-19 ရောဂါဆိုင်ရာပြုစုထားတဲ့စာရင်းအရပြင်သစ်မှာရောဂါပိုးကူးစက်သူ 38,000 ကျော်နဲ့သေဆုံးသူ 26,000 ကျော်ရှိပါတယ်။ဒီကနေ့တင်းနှလာနေပြန်လည်ဖွင့်လှစ်တဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာမနေ့ပိုင်းအရောင်းဝယ်အတွင်းမှာအဓိကအစုရှယ်ယာအညွှန်းကိန်း3ခုလုံးဈေးတွေတိုက်ခဲ့ပါတယ်။ London FTSE အညွှန်းကိန်းနဲ့ Germany Frankfurt ဈေးကွက်က DAX အညွှန်းကိန်းတွေ 3.4 ရာခိုင်နှုန်းနီးပါးဈေးတက်ခဲ့ပါတယ်။ပါရီဈေးကွက်က CAC 40အညွှန်းကိန်းကတော့ဒသမ2ရာခိုင်နှုန်းလောက်ကျခဲ့ပါတယ်။အာရှဈေးကွက်တွေမှာတော့တိတိတသားဈေးတွေတက်ပါတယ်။ဟောင်ကောင်ဈေးကွက်မှာဆိုရင်ဈေးပိတ်ချိန်မှာအစုရှယ်ယာဈေးတွေ 1.5 ရာခိုင်နှုန်းလောက်ဈေးအတက်နဲ့ဈေးပိတ်ခဲ့ပါတယ်။ဂျပန် Nikkei အညွှန်းကိန်းနဲ့ Taiwan TSEC 50အညွှန်းကိန်းတို့လည်း1ရာခိုင်နှုန်းနီးပါးတခါ Australia က S&P နဲ့ ASX အစုရှယ်ယာဈေး 1.3 ရာခိုင်နှုန်းလောက်ဈေးတက်ခဲ့ကြပါတယ်။တောင်ကိုရီးယားနဲ့ရှန်ဟိုင်းဈေးကွက်တွေမှာတော့ဈေးတွေနည်းနည်းကျပါတယ်။အမေရိကန်အစုရှယ်ယာဈေးကွက်မှာလည်းအဓိကအစုရှယ်ယာဈေးတွေဒီကနေ့တက်မယ်လို့ခန့်မှန်းထားကြပါတယ်။အိုမန်ပင်လယ်ကွေ့ထဲမှာအီရန်ရေတပ်၄ချိန်ကန်လုံးစင်အတွင်းမှာမစ်ဆိုင်းဒုံးနဲ့အချင်းချင်းမှားယွင်းပစ်ခတ်မိတဲ့အတွက်သင်္ဘောသား19ယောက်သေဆုံးသွားတယ်လို့အီရန်ရေတပ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒီနေ့ကနေ့တုန်းကရေတပ်သင်္ဘော2ဆင်းစီးရေး၄ချိန်ကန်လုံးနေစဉ်ဒဇင်းကပြစ်မှတ်နားမှာနီးကပ်နေတဲ့အတွက်မစ်ဆိုင်းဒုံးကြီးထိမှန်ခဲ့တာဖြစ်တယ်လို့အီရန်ရေတပ်ရဲ့အပြောကိုအီရန်ရုံးမြင့်တန်ကြားကကိုကာထုတ်ပြန်ပါတယ်မတော်တဆမှုအတွင်15ရောက်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။အိုမန်ပင်လယ်ကွေ့နဲ့ဆက်ဆက်နေတဲ့ဟော်မုဇ်ရေလကြဟာကမ္ဘာမှာရေချောင်းအသွားအလာအများဆုံးရေချောင်းလမ်းတစ်ခုဖြစ်ပါတယ်။အခုလိုမျိုးမတော်တဆပြစ်ခတ်မှုဖြစ်တဲ့နေရာမှာအီရန်ကပုံမှန်စီရေးလေ့ကျင့်လေးရှိပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းဒီကိုဆက်လက်ကြင်ညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာဒီကနေ့တနင်္လာနေ့ညနေ6နာရီမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေအရကိုဗစ် -19 ရောဂါကူးစက်မှုရှိမရှိစစ်ဆေးမှုပေါင်း 1,000 ကျော်မှာသေဆုံးသူ6ဦးအပါအဝင်အတည်ပြုလူနာ180ရှိပါတယ်တနင်္လာနေ့အစောပိုင်းထိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးမှုပေါင်းဟာ 11,482 ခုရှိခဲ့ပြီးဓာတ်ခွဲအတည်ပြုလူနာဟောင်းထဲမှာရောဂါပိုးကင်းစင်သူက82ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ကျမ၏ပညာရှင်တွေကတော့နိုင်ငံတော်ယောဂကုသမှုအခြေအနေမှန်ကိုပုံမသိရှိဖို့အတွက်တိုင်းနယ်ပြည်နယ်အလိုက်ဆန်းသက်စစ်ဆေးမှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်ဖို့လည်းအကြံပြုထားပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာယောဂပိုးဆန်းသက်ကရိယာပေါင်း1,000+ထောက်ပံ့ကူညီနိုင်ရေးကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကလှူဒါန်းမဲ့ဆန်းသက်ကရိယာနဲ့ဆက်ဆက်ပစ္စည်းပထမတုပ်ဖြစ်အခုရေ1,000ကိုလူသားချင်းစာနာ6,000မူလေးချောင်းပြန်တမ်းမှုအစီအစဉ်နဲ့မြန်မာနိုင်ငံကိုပို့ဆောင်ခဲ့လို့တနင်္ဂနွေနေ့ကကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒုတိယတုပ်ကိုတော့ဇွန်လမတိုင်ခင်ပို့နိုင်မှုမျှော်မှန်းထားကြောင်း UNICEF မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Miss June Kunuji ကပြောပါတယ်ရှင်။COVID-19 ကံရောဂါကြုံနေရတဲ့မလေးရှားနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေပေါ်အစိုးရကအကာအကွယ်ပေးဖို့နိုင်ငံတကာနဲ့ဒေသတွင်းလူခွင့်ရေးအဖွဲ့80ကျော်ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်မဟူဒင်ပင်ညာစင်ကိုပေးပို့ခဲ့တဲ့အဖွဲ့ပေးစာမှာတော့မလေးရှားနိုင်ငံရောက်ရိုဟင်ဂျာတွေအပေါ်အမုန်းတရားတွေသွေးထိုးလှုံ့ဆော်မှုတွေနဲ့ချင်းချောက်ပြောဆိုတာတွေကိုမလေးရှားအစိုးရကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားပါတယ်။မလေးရှားဆိုရကိုအဖွင့်ပေးစာပူရဲပေးပို့ခဲ့တဲ့အထက်နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Human Rights Watch ကတော့မလေးရှားဆိုရကအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေကြားမှာစိုးရင်ကြောက်လန့်နေကြပြီး COVID-19 ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သတ်ထားချိန်မှာရက်တည်ရေးအတွက်အခြေခံလိုအပ်ချက်တွေကိုတော့မယူရဲလောက်အောင်ဖြစ်နေတယ်လို့ပြောဆိုထားပါတယ်။ April 1ရက်နေ့ဘက်ကစလို့ရိုဟင်ဂျာအဖွဲ့အစည်းတွေကိုဆန့်ကျင်တဲ့အမုန်းစကားတွေမလေးရှားလူမှုမီဒီယာတွေမှာပြန့်နှံ့လာခဲ့တာမှာရိုဟင်ဂျာဒုက္ခသည်ကိုခွဲခြားဆန့်ကျင်တဲ့စကားတွေနဲ့ရုပ်ပုံတွေဖော်ပြရေးသားကြတဲ့အပြင်တချို့ကရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်နှင်ထုတ်ဖို့အထူးတောင်းဆိုခဲ့တာတွေရှိကြောင်းလဲစာရေးမှာဖော်ပြထားပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရောက်ဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေနောက်ဆက်တွဲအဖြစ်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံမိမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမယ်အကြောင်းကတိပြုထားပါတယ်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ရောဂါကူးစက်သူသတင်းပတ်နဲ့ချီရောကျနေကြတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာတော့ကူးစက်သူအသက်30ကျော်အတည်ပြုခဲ့ပါတယ်။ဒီထဲကကူးစက်မှုအတော်များများကဆိုးမြို့ night club နဲ့စားတောက်ဆိုင်တွေနဲ့ဆက်နွယ်ပြီးတော့ကူးစက်လာတာဖြစ်ပေမဲ့ဒီကနေ့တဆင့်ရောဂါပိုးပြီးတော့ထပ်ပြန်လာမှာကိုအာဏာပိုင်တွေကစိုးရိမ်နေကြပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတော့ဒီကနေ့ Disney ပန်းဖြေဥယျာဉ်ကိုပြန်လည်ဖွင့်လှစ်လိုက်ပါတယ်။အပန်းဖြေဥယျာဉ်ကိုဝင်ရောက်လည်ပတ်နိုင်သူအရေအတွက်ကန့်သတ်ထားသလိုဝင်ရောက်သူအလုံးဟာနှကောင်းစီတက်ဆင်အမှာဖြစ်ပြီးဝင်ပေါက်မှာကိုယ်ပူချိန်တိုင်းတာရာကိုလည်းခံကြရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံဟာမလအတွင်းရောဂါထိန်းချုပ်နိုင်ခဲ့ကြောင်းကြေညာခဲ့ပြီးတဲ့နောက်ဆက်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအစောဆုံးပြန်ဖွင့်ခဲ့တာပါ။စည်းဆိုင်တွေ၊ယုံတွေဖွင့်ခွင့်ပေးထားပြီးမယ်။ရုပ်ရှင်ယုံတွေ၊စားတောက်ဆန်တွေ၊ကာရာအိုကေနဲ့တခြားစီးပွားရေးလုပ်ငန်းတွေကိုတော့ဆက်ပိတ်ထားပါတယ်။ကာယယောဂ၊ကာလာယောဂထိန်းချုပ်ဖို့တည်ငါဘက်ကြအသွာလာတွေပိတ်ထားတဲ့နယူးဇီလန်နိုင်ငံမှာကန့်သတ်ပိတ်ပင်ထားတာတွေကိုကြာသာပတိနေ့ကစပြီးတဖြည်းဖြည်းချင်းဖြေလျှော့ပေးသွားဖို့ပြင်ဆင်နေပါတယ်။ဖြည့်ရှော့မှုအစဉ်နှင့်အဖြစ်စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဝင်ပြုဖို့အစိုးရကသဘောတူလိုက်ပေမဲ့ယောဂကုသမှု NDA ခင်းရှင်ရေးလှုပ်ဆောင်ရမှာတွေကိုတတ်နိုင်သမျှလှုပ်ဆောင်ကြဖို့ဝန်ကြီးချုပ်ဂျက်စင်တာအာဒနာဒီကနေ့ပြောကြားခဲ့ပါတယ်။ပြည်တွင်းခီးသွွာလာခွင့်ကိုလာမယ့်ကြာသပတေးနေ့ကစပြီးတော့ခွင့်ပြုသွားမှာဖြစ်ပြီးကျောင်းတွေနဲ့စားတောက်ဆိုင်တွေကိုတော့နောက်သတင်းပတ်အတွင်းမှာပြန်ဖွင့်ပေးသွားမှာဖြစ်ပါရဲ့ရှင်။တောင်တရုတ်ပင်လယ်ကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကျွန်းတစ်ကျွန်းပေါ်မှာတရုတ်နိုင်ငံကကုကဲရေးစင်တာတစ်ခုတည်ဆောက်ခဲ့တဲ့ပေါ်ဖိလစ်ပိုင်နိုင်ငံကတရားဝင်ကန့်ကွက်ထားပေမဲ့တရုတ်နိုင်ငံကအလေးထားမဲ့သဘောမျိုးတော့မတွေ့ရပါဘူး။တရုတ်နိုင်ငံရဲ့လူရဟာတရားဝင်မှုမရှိကြောင်းဖိလစ်ပိုင်နိုင်ငံကြီးဌာနကဧပြီ30ရက်နေ့မှာတရားဝင်ကန့်ကွက်ခဲ့ပေမဲ့စီးရီးတန်တမန်ရေးအရာအင်အားမကြီးတဲ့အတွက်တရုတ်နိုင်ငံအနေနဲ့အရေးဆိုင်မှာမဟုတ်ဘူးလို့လည်းအကြေခတ်တွေကတွက်နေကြတာပါ။တရုတ်နိုင်ငံကကုကဲရေးစင်တာဖြစ်ကျင်းညာခဲ့တဲ့ Fiery Cross Reef ဟာလူလုံကျွန်းတူဖြစ်ပြီးဧရိယာ294ဟက်တာရှိတဲ့အပြင် တရုတ်ပြည်မှာကလာတဲ့လေယာဉ်တွေအတွက်လေယာဉ်ပြေးလမ်းတစ်ခုလည်းတိဆောက်ထားတာပါ။အဲ့ဒီကျွန်းငယ်ဟာတောင်ပြိုပင်လယ်ထဲတရုတ်ထိန်းချုပ်ထားတဲ့အဓိကကျွန်းသုံးကျွန်းတွေကတစ်ကျွန်းလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံအနီးကကျွန်းစုတွေထဲမှာကျွန်းငယ်၁၀ခုကိုဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားပြီးတရုတ်နိုင်ငံကကျွန်းသုံးခုကိုထိန်းချုပ်ထားတာပါ။တောင်တရုတ်ပင်လယ်ထဲကနေမြေအတော်များများကိုပိုင်ဆိုင်ကြောင်းတရုတ်နိုင်ငံကကြေညာထားတဲ့အတွက်ဖိလစ်ပိုင်နိုင်ငံအပြင်ဘရူနိုင်းမလေးရှားထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့နဲ့လည်းအငင်းပွားမှုတွေပေါ်ပေါက်နေတာဖြစ်ပါရဲ့ရှင်။တနင်္လာနေ့ညပိုင်းထီတဲရောက်သတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
လိုင်သာယာရက်ကွက်တချို့နဲ့တောင်မိုရီမြို့နယ်မှာဒီအပိုင်းကိုဗစ် -19 စစ်ဆေးမှုတွေစစ်တမ်းကောက်ယူသွားမယ်လို့ရန်ကုန်တိုင်းအစိုးရဖွဲ့ကပြောလိုက်တဲ့အကြောင်းတင်ဆက်ပေးပါပါ။ကျွန်တော်ကတော့ဇော်ထက်ပါ။ဝန်ထမ်းထောင်ချီရှိရဲ့လိုင်သာယာချမ်းကြီးဖနက်ဆက်ရုံကဝန်ထမ်းတက်ရောက်ကိုဗစ် -19 ကူးစက်ခံရပြီးနောက်ပိုင်းရန်ကုန်တိုင်းရဲ့လူဦးရေအထူးသဖြင့်ဆက်ရုံဝန်ထမ်းအများဆုံးရှိရဲ့ဒီမြို့နယ်အတွက်အများစုကစိုးရိမ်မှုတွေရှိနေကြတာပါ။လာမယ့်မေလ16ရက်စနေနေ့မှာချမ်းကြီးဆက်ယုံနဲ့ COVID-19 တွေ့ရှိထားတဲ့6ရက်ကွက်10ရက်ကွက်အတွင်းနေထိုင်သူတွေကိုကျန်းမာရေးစစ်ဆေးပြီးစစ်တမ်းကောက်ယူသွားမယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကပြောပါတယ
်။ကျွန်တော်လုံးလုံးစေကျွန်တော်တို့မနေ့ကစီးပွဲမှာကျွန်တော်တို့တိုင်ပင်ထားတာကစနေနေ့မှာကျွန်တော်လိုက်တာလုပ်မယ်။ဒီလိုလေးလေးမှာကျွန်တော်တာမူလို့မှာပေါ့နော်အဲ့ဒါလို့ကျွန်တော်တိုင်နေသားပြီးတယ်ကျွန်တော်တာမူလို့ပါတော့မရသေးဘူးကျွန်တော်တို့နောက်စီးပွားဆက်ခေါ်မှာခေါ်ပြီးတော့ကျွန်တော်တို့ပြည်နေရာတွေလုပ်တင်လဲဆိုပြီးတော့တိုင်နေမှာပေါ့နော်
COVID-19 တွေ့ရှိခဲ့တဲ့ချမ်းကြီးဆက်ယုံနဲ့ရက်ကွက်နှစ်ခုမှာဆက်စိမ့်မဲ့လူကြီးအထီးကျောက်ကိုမခံမနိုင်သေးကြောင်းလိုင်သာယာတိုင်းနှွတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ
်ချမ်းကြီးဆက်ယုံရဲ့နောက်တစ်ခါကိုတွေ့ခဲ့တဲ့တည့်ရက်ကွက်ရဲ့အဲ့ဒါဟာကိုတွေ့ခဲ့တဲ့တည့်ရက်အရာပေါ့ဗျာအဲ့နေရာတွေကိုကောက်မှာသူရဲ့7000ကျော်လောက်ကိုခံမှန်းထားပေမဲ့ဒီထက်များနိုင်တယ်အများကြီးများနိုင်
ဆက်ပြီးလုံးမဲ့လုပ်ငန်းစဉ်အသေးစိတ်ကိုညှိနှိုင်းနေရလို့သူကပြောပါတယ်အလုံယုံဆက်ယုံတွေနဲ့အလုံသမားဥယျာဉ်များဆုံးရှိတဲ့လှန်တာယာမြို့နယ်မှာလူဥယျာဉ်တသိန်းကျော်နေထိုင်တယ်လို့ခန့်မှန်းထားပါတယ်။မြို့နယ်အနှံ့ကျန်းမာရေးစစ်ဆေးမှုတွေယူရတဲ့အခါမှာယောဂပိုရှိမရှိစမ်းသပ်မှုတွေပါလုပ်သွားမယ်လို့သိရပေမဲ့ယောဂပိုတက်ခွဲစမ်းသပ်မှုအရေအတွက်ဘလောက်များများလုပ်နိုင်မလဲမသိကြသေးပါဘူး။မေလ6ရက်ကလည်း COVID-19 ပိုးတွေ့ရှိသူအများဆုံးရှိခဲ့တဲ့အင်းစိတ်မြို့နယ်ရက်ကွက်၄ခုမှာလူဥယျာဉ်၄000ကျော်ကိုကျန်းမာရေးစစ်တမ်းကောက်ယူခဲ့ပြီး၃ရောက်ကိုဆေးရုံ၁၆ရောက်ကိုကျန်းမာရေးစောင့်ကြည့်စင်တာတွေကိုပို့ပေးခဲ့ပါတယ်။အင်းစိန်တမျိုးနယ်လုံးကျန်းမာရေးစစ်ဆေးမှုတွေယူခဲ့ရမှာလဲရလက်ကောင်းတွေရှိခဲ့ရကြောင်းရန်ကုန်တိုင်းကအခြားမျိုးနယ်တွေကိုပါအလားတူစစ်ဆေးမှုတွေလုပ်ဖို့စဉ်းစားခဲ့ကြတာပါ။ဒါပေမဲ့လူကြီးအများဆုံးရှိတဲ့မြို့နယ်မှာဒီလိုကျန်းမာရေးစစ်တမ်းယူဖို့ဆိုတာကျန်းမာရေးဝန်ထမ်းအင်အားလောဝါပိဝန်ထမ်းအင်အားအတော်များများလိုအပ်မှာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
အခုဇွန်လမှာအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့အခြေအနေကိုကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနတို့ပူးတွဲညှိနှိုင်းနေတယ်ဆိုတဲ့သတင်းကိုပြောပြပါမယ်။ပုံမှန်အားဖြင့်ဇွန်လ၁ရက်နေ့မှာအခြေခံပညာကျောင်းတွေပြန်ဖွင့်ကြရမယ်ဆိုပေမဲ့လည်း COVID-19 ရောဂါအခြေအနေတွေကြောင့်ကျောင်းပြန်ဖွင့်မယ့်ရက်ကိုတော့အတိအကျမသိရသေးပါဘူး။ဒီလိုကျောင်းတွေပြန်ဖွင့်နိုင်မယ့်ရက်ကိုအတိအကျမပြောနိုင်သေးပေမဲ့လည်းကျန်းမာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတို့ကကျောင်းပြန်ဖွင့်မယ့်အခြေအနေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေကြပါတယ်။ကျောင်းတွေပြန်ဖွင့်ရင်ကျောင်းသားတွေကိုကျန်းမာရေးနဲ့ပတ်သက်လို့လုံခြုံမှုရှိအောင်ဆောင်ရွက်ဖို့ညှိနှိုင်းနေကြတဲ့အကြောင်းကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ်
။အော်အဲ့ဒါကကျွန်တော်ဝန်ကြီးဌာနကခုညှိနှိုင်းနေတယ်ခင်ဗျာ။စာရေးသွားပြန်တယ်လို့ပြောပြချင်တယ်ပေါ့နော်။ Social distancing နဲ့လိုအောင်လဲပြီးတော့ပေါ့နော်။ဟိုဒီကတော့လက်ဆေးရတယ်ဒီနော် mask တဲ့ဟာကိုကျောင်းဘယ်လိုပုံစံနဲ့တက်တယ်။ကျောင်းရေးမှူးကျွန်တော်ဒီဘက်မှာရှိတဲ့ပညာရှင်အဖွဲ့ပေါ့နော်။ကျန်းမာရေးဌာနဆိုတဲ့ဒီဘက်ကဒီအခြေခံတရားဥပဒေဌာနကပြင်ဆင်နေတာ။အဲဒါညှိနှိုင်းနေကြတယ်။ဒီကောင်းမဖွင့်ခင်ကတော့ပြောင်းနေကြအောင်
။ online ကနေတင်လို့ရတဲ့အတန်နဲ့တင်လို့မရတဲ့အတန်ခွဲပြီးကျောင်းသားတွေအတွက်အဆင်ပြေအောင်ညှိနှိုင်းနေကြတယ်လို့ဒေါက်တာတန်းနိုင်စိုးကဆိုပါတယ်။ပညာရေးဝန်ကြီးဌာနဘက်ကတော့ကျောင်းပြန်ဖွင့်မယ့်ရက်ကို COVID-19 ရောဂါတိုက်ဖျက်ရေးဖို့ကော်မတီရဲ့ညွှန်ကြားချက်ကိုစောင့်နေတယ်ဆိုပြီးအခြေခံပညာဥပဒေဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကသတင်းဌာနတွေကိုပြောထားပါတယ်။အကယ်၍ကျောင်းတွေကိုပုံမှန်တက်မှတ်ချက်အတိုင်းပြန်မဖွင့်နိုင်သေးဘူးဆိုရင်လည်းအွန်လိုင်းကနေသင်ယူနိုင်ဖို့အတွက်စဉ်းစားဆောင်ရွက်နေတာတွေရှိတယ်ဆိုပြီးတော့လည်းရခိုင်ကပြောဆိုထားတာရှိပါတယ်။ COVID-19 ရောဂါကိုမထိန်းချုပ်နိုင်သေးပဲကျောင်းတွေကိုအလင်းစလိုပြန်ဖွင့်တာမျိုးမလုပ်စီချင်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်အတွင်းရေးမှူးဒေါက်တာဇော်မျိုးလှိုင်ကပြောပါတယ်
။ Social distancing ကိစ္စမျိုးဒီကျွန်တော်တို့ကငကူကလေးကကျွန်တော်တို့ကျောင်းတွေမှာကဟိုပြင်းပြတ်နေအောင်တစ်ခါတစ်ခါနဲ့မှထည့်ထားရတာလေ။ထည့်ထားလာဆိုတော့ဒီအနေထားနေပြီးတော့ကျွန်တော်တို့ကဟိုချောက်ပြီးခွာမပြောနဲ့ဒုံးပြီးခွာလို့ဘူ နေထားတောင်မှခက်ခဲပါတယ်။ဟိုကျောင်းဖွင့်တဲ့အချိန်မှာကြာရင်ဒီကျောင်းထဲမှာတယောက်ကလေးနဲ့ချဖြစ်သွားခဲ့ရင်အောက်ဖြစ်သွားရင်ပို့ပြီးတော့လေကျွန်တော်တို့အားကြီးဖြစ်သွားနိုင်မှာပေါ့နော်ဒီလိုဒီလို။ဒါကြောင့်မလို့ကျောင်းလေးတွေကျွန်တော်ပရမရှင်းလေးနဲ့လေအလားတန်လေးနဲ့လားတန်လေးကျွန်တော်ဟိုဆိုင်းငံ့ထားသိကျင်တာလေကျွန်တော်အမြင်ရလေ
ရောကအချိန်လေးကြောင်းဆိုပြီးကျောင်းတွေကိုကာလရှည်ပိတ်ထားဖို့ကမဖြစ်နိုင်တာကြောင့်အွန်လိုင်းကနေတင်ကြားတာမျိုးလုပ်ဖို့အစီအစဉ်နေတာတွေကိုလည်းကြားနေရပေမဲ့လက်ရှိအချိန်လေးမှာအဆင်ပြေနိုင်မှာမဟုတ်သေးဘူးလို့ဒေါက်တာဆိုမျိုးလိုင်ကဆိုပါတယ
်လက်ရှိမှာတော့ကျွန်တော်တို့အွန်လိုင်းလုပ်ဖို့အချိန်လေးကမပြီးသေးဘူးအပြီးသေးတဲ့နေသားမှာကျွန်တော်တို့တခြားနည်းတွေနဲ့လုပ်နိုင်မှုကျွန်တော်တို့ကြိုးစားတင်နေလို့ပြီးပါတယ်တခြားနည်းတွေနဲ့ဆိုတာကဥပမာကျွန်တော်တို့ဒီလူမှုကွန်ရက်ဖေ့စ်ဘွတ်ကိုတင်ပြီးတော့online တော့မဟုတ်ဘူးတော့ offline နေနဲ့တင်ငန်းစာတွေကိုပြည်ပြည်ဆိုင်ကြီးကိုတင်ပေးမယ်အဲ့ဒီဟာတွေကိုသက်ဆိုင်ရာဒေသတွေမှာရှိတဲ့မိသားစုကတောင်းသားမိသားစုကနေဒါတွေကိုကျွန်တော်တို့ download ဆွဲနေတာတမီးတွေကိုဖွင့်ကြမယ်မိသားစုအခုဒီနေပေါ့နော်အဲ့တော့အပြည့်အဝဟာမြောက်ပါဆက်ပြီးချင်းကမအောင်မြင်တော့ကျွန်တော်တို့ကိုဒီတိုင်းဘာမှတော့ရက်ထားလို့မဖြစ်ဘူးဒီကလေးတွေကိုအချင်းကုန်မသွားအောင်ပေါ့လေပြင်လို့ရတယ်ကြိုတင်ထားမယ်
တက္ကသိုလ်ဝင်ဆာမီးပွဲတွေကိုမတ်လ20ရက်နေ့မှာဖြစ်ဆိုပြီးစီးခဲ့ပေမဲ့မတ်လ23ရက်နေ့မှာပဲမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းကြေညာလိုက်တဲ့အတွက်အပြည်လာစစ်ဆေးခြင်းလုပ်ငန်းတွေကိုရက်အကန့်အသတ်မရှိရပ်ဆိုင်းထားခဲ့ရပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးအစိုးရနဲ့ကရင်မျိုးသားအစည်းအရုံး KNU တို့အကြားဒီနေ့ online meeting ကျင်းပဆွေးနွေးရမှာပြီးခဲ့တဲ့ရက်ပိုင်းကဖပွန် KIA တွင်အစိုးရကြံပရော်နဲ့ KNU အကြားထိတွေ့မှုဖြစ်ပွားခဲ့တဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လောလောဆယ်မှာတော့နှစ်ဖက်အကြားဆွေးနွေးမှုတွေမပြီးပြတ်သေးတာကြောင့်လာမယ့်အပတ်မှာထပ်မံဆွေးနွေးသွားဖို့ရှိနေပါတယ်။ဒီသတင်းကိုကျွန်တော်မိုးစောကတင်ပြပါမယ်။COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာပြီးခဲ့တဲ့အပတ်တောက်ကြနေ့က NCE အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားတွေနဲ့အွန်လိုင်းကနေတဆင့်ဆွေးနွေးခဲ့ပြီးသဘောတူညီချက်9ချက်ရခဲ့ပါတယ်ဒီကနေ့မှာတော့အစိုးရကော်မတီနဲ့ KNU တို့ဟာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးကိုသဘောတူညီချက်9ချက်ပေါ်အခြေခံပြီးအွန်လိုင်းကဆွေးနွေးခဲ့သလို COVID ရောဂါဖြစ်ပွားစဉ်ကာလနဲ့နောက်ပိုင်းကာလလူမှုစီးပွားဖွံ့ဖြိုးရေးကိစ္စတွေကိုပါထည့်သွင်းဆွေးနွေးခဲ့ပါတယ်ဒီအစည်းအဝေးမှာပဲဒီလ6ရက်နေ့ကဖပွန် KIA အတွင် KNU ရဲ့ COVID တားဆီးဂိတ်နှက်ကိတ်ကိုအစိုးရတပ်ကဖယ်ရှားခဲ့တဲ့နောက်တိုက်ပွဲနှစ်ကြိမ်ဖြစ်ပွားတဲ့ကိစ္စကိုပါထည့်သွင်းဆွေးနွေးခဲ့ကြောင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဦးလောင်မောင်ရွှေကပြောပါတယ
်ဆွေးနွေးတဲ့ခါမှာတစ်ခါဒီလိုမျိုးမတော်တဆမှုတွေဖြစ်ဖို့တဲ့ဒီနေ့တိုင်းဆွေးနွေးပြီးဆောင်ရွက်ကိစ္စပါပါတယ်ဒီကဲဒီလိုပတ်ပေါ်လာဒီတိုင်းတစ်ခါနေရာတစ်ခုမှာဒီလိုမျိုးမတော်တဆဖြစ်မှုရှိတယ်အဲ့ဒါမျိုးတွေကိုတော့မဖြစ်အောင်လို့အဖွဲ့ဘယ်လိုနည်းဆောင်မလဲဆိုတော့ဒိစာတူပါတယ်အဲ့တော့ဆွေးနွေးတာတော့ကောင်းတယ်ဒါပေမဲ့ဒီနေ့တည့်ရက်ထဲတော့ဆွေးနွေးတာကဟိုမလုံးလောက်ဘူးပေါ့အဲ့တော့ပြင်ပြဘက်မှာလည်းပြန်ပြီးတော့ဒီနေ့ဆွေးနွေးရမှာဖြစ်တယ်ကောင်းမလို့နောက်တစ်ပတ်မှာတော့ဒီလိုပဲ online မှာပြန်ဆွေးနွေးဖို့တော့မထက်ညှိနှိုင်းတာရှိပါလား
ကိုဗစ်ရောဂါတားဆီးဆောင်ရွက်စဉ်နှစ်ဖက်တက်တွေကြာမပြေမလည်ဖြစ်မှုကိုကော်မတီကအဓိကဂျားဝင်ဖြည့်ရှင်ဆောင်ရွက်သွားဖို့ရှိကြောင်းလည်းပြောပါတယ်။ဒီနေ့အွန်လိုင်းအစည်းအဝေးကိုဥဆောင်တက်ရောက်ခဲ့တဲ့ KNU ရဲ့အထွေထွေတွင်းရင်းမှုဘရိုဆောထာတို့မူကတော့နှစ်ဖက်တက်တွေကြာဖြစ်ပွားတဲ့တိုက်ပွဲဟာနေမြေပိုင်းခြားသတ်မှတ်မှုတိတိကျကျမဆောင်ရွက်နိုင်သေးတာကြောင့်ဖြစ်ခဲ့ရကြောင်းသုံးသပ်ပါတယ်။KNU ဘက်ကတော့ COVID ရောဂါဖြစ်ပွားချိန်မှာရောဂါတိုက်ဖျက်ရေးကိုဦးစားပေးပြီးကြံကိစ္စရပ်တွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ
်။ဟိုအဲ့ဒီကိစ္စတွေကတော့ကျွန်တော်ပြန်ပြီးတော့ညှိနှိုင်းမှုရှိပါတယ်။ဒီကော်မတီကြီးတွေတချို့ကျွန်တော်ညှိနှိုင်းသွားပြီးမဲ့ပုံရှိပါတယ်။ကျွန်တော်တို့ဒီရှစ်တောင်တိုင်းစစ်ခန္ဓာကျုပ်မှာကျွန်တော်တို့ကတ်တတ်မှုနဲ့လည်းတွေ့ဆုံတဲ့အချိန်မှာလည်းသူကကော်မတီနေနဲ့ဟိုတာညှိနှိုင်းလို့ဆောင်လို့အချိန်ပြည့်တယ်ဆိုရင်သူတို့အနေနဲ့ပြောကြမှရှိပါဘူးဆိုတဲ့ပုံစံမျိုးပြောခဲ့တာအခြေအတွက်ကြောင့်ကျွန်တော်တို့ဘက်ကလည်းဒီပြဿနာရှိနိုင်လောက်တဲ့နေရာတွေကတနည်းနည်းအားရှိတယ်ပေါ့နော်အဲ့လိုနေရာမျိုးတွေနဲ့ကျွန်တော်တို့သူတို့နဲ့တင်ပြပြီးတော့ကျွန်တော်ဟိုညှိနှိုင်းပါပေါ့နော်အမှန်ကတော့ကျွန်တော်တို့ကငယ်ငယ်ပိုင်းခြားမှုအရာကျွန်တော်တို့ငင်းပွားနေတာထက်ပေါ့နော်ဒီကိုဗစ်ကိုဥတည်ပြီးတော့ဒီ pandemic ကကိုယ်ရေးမှာအကုန်လုံးသူကပါဝင်ရဖို့တော့လိုတာပေါ့နော
် COVID-19 တိုက်ဖျက်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းကော်မတီက NCA လက်မှတ်ထိုးအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်း NCA စာချုပ်လက်မှတ်မရေးထိုးသေးတဲ့ဝမိုင်းလာအဖွဲ့ကခေါင်းဆောင်တွေနဲ့ဒီလ10ရက်နေ့ကကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးပြီးယောဂကုသထိန်းချုပ်ရေးဆိုင်ရာအထောက်အကူပစ္စည်းတွေပေးအပ်ခဲ့ပါတယ် တမရောကလည်းကိုဗစ်-19ရောဂါတိုက်ဖျက်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့ထောက်ရညီချမ်းရေးအတွက်အကြံဖက်ဖွဲ့စည်းရေးရှိတဲ့နေရာဒေသတွေကအပကျန်နေမြေတွေကိုမေလ၁၀ရက်နေ့ကနေဩဂုတ်လ၃၀ရက်နေ့အထိအပြစ်ခတ်ရဆဲကြောင့်ကြေညာထားပါတယ်။ဒီကြေညာချက်မှာလက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်လာကြောင်းဝေဖန်လာတွေလည်းရှိနေပါတယ်။
ကိုဗစ်-19အဖြစ်များနေတဲ့မလေးရှားနိုင်ငံဆာလိုင်ယန်ဘက်မှာမြန်မာနိုင်ငံဘက်ကလာတဲ့ရိုဟင်ဂျာတွေနဲ့တရားမဝင်နေထိုင်သူတွေများလာကြောင်းအဝင်အထွက်ကန့်သတ်ထားပြီးမလိုက်နာသူတွေကိုဖမ်းဆီးအရေးယူနေတဲ့သတင်းကိုပြောပြချင်ပါတယ်ကျမအေးပါပါမလေးရှားနိုင်ငံဆာလိုင်ယန်ဘက်မှာရိုဟင်ဂျာတွေနဲ့တရားမဝင်မြန်မာနိုင်ငံသားတွေအများစုရှိနေပြီးကိုဗစ်ရောဂါဖြစ်တဲ့သူတွေများနေတာကြောင့်မလေးရ ာရှိဦးအောင်စောမင်းကပြောပြပါတယ်
ကိုတမီးရရိုဟင်ဂျာမှာသူတို့ဒီနိုင်ငံကိုတောင်းဆိုတဲ့ဟိုအဲ့ဒါဆိုနိုင်ငံရေးပိုင်းနေဆိုကျွန်တော်တို့သိတော့အရင်ပြီးတော့နားမလည်ဘူးခင်ဗျအဲ့လိုဟာမျိုးလေးတွေကြောင်းလည်းပါတယ်လို့ပြောတယ်နောက်တစ်ခုကအဲ့ဒီဘက်မှာလော်ဒောင်းကလော်လော့ဆယ်ဘူးပြောမလဲဟိုမြန်မာနိုင်ငံသားတဦးကစီးဆက်ပြီးတော့အဖဖြစ်တော့အဲ့ဒီဘက်ကိုအခုဖြစ်တာလေအဲ့ဘက်ကအများဆုံးဖြစ်တာဆိုအဲ့ဘက်ကိုအနီအောင်ဆင်းသက်မှတ်ပြီးတော့အကုန်လုံးကိုလော်ဒောင်းချဘလော့တွေအကုန်လုံးပစ်လိုက်တာပါခင်ဗျဟုတ်အဲ့ဒီမှာကတော့မန္တလေးကတော့ရိုဟင်ဂျာတွေရှိတယ်အဲမြန်မာအပါအဲ့လိုမြန်မာကပေါ့နော်အဲ့လိုဟာမျိုးတွေရှိတယ်ဆရာမဝင်တော့အဲ့ဘက်ကပုံများပါတယ်ခဏခတ်သူတို့တွေကပုံဖြစ်ပါတယ်ခဏတခြားဟွာတွေကနည်းနည်းဟိုဘယ်လိုပြောမလဲနည်းတယ်ပေါ့နော်ဟုတ်တယ်သူတို့အဖြစ်များနေပါတယ်ခဏဟုတ
်လို့ဆိုအဝင်ထွက်ကတ်သက်ထားပြီးဆက်လျံသက်မှနေထိုင်နေတဲ့မြန်မာနိုင်ငံသားများနဲ့နိုင်ငံခြားသောအလုပ်သမားတွေကိုတော့မေလ17ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားပါတယ်မြန်မာနိုင်ငံဘက်ကနေလာတဲ့ရိုဟင်ဂျာတွေဟာတတိယနိုင်ငံတွေမှာကုလသမဂ္ဂအစီအစဉ်နဲ့ခေလုံးဝင်ရဖို့အတွက်မလေးရှားနိုင်ငံကိုတဆင့်ခံရောက်လာကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးမလေးရှားမှာအခုဖမ်းဆီးမှုတွေဟာမူရင်းနိုင်ငံကုလက်မှတ်ဒါမှမဟုတ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့အထောက်အထားမပြနိုင်သူတွေကိုတော့ဖမ်းဆီးတာဖြစ်တယ်ဆိုပြီးဖမ်းဆီးခံမြန်မာတွေကိုအကူအညီပေးနေတဲ့ဦးတီဟာမမောင်ကပြောပါတယ်မလေးရှားအစိုးရရဲ့ယောဂထိချုပ်ရေးအမိန့် MCO ရကန့်သက်စစ်ဆေးမှုတွေကြောင့်နေရာပြောင်းခြင်းသူတွေရှိလာတယ်လို့လည်းဆိုပါတယ်ဒါပေမဲ့တရားမဝင်မြန်မာနိုင်ငံသားတွေပြန်ဖို့ကတော့မလွယ်ကူလာပါဘူးတရားမဝင်မြန်မာနိုင်ငံသားတွေတုံးတိုက်တဲ့မနေ့ရှိနေတဲ့မလေးရှားနိုင်ငံမှာနေရာပြောင်းခြင်းသူတွေလည်းရှိနေပါတယ်တရားမဝင်နေထိုင်သူတွေနဲ့ပတ်သက်လို့ကိုဗစ်အရေးပေါ်ကာလမှာနေရာပြောင်းဖို့ကတော့မလွယ်ကူသေးကြောင်းဦးအောင်စောမင်းကပြောပြပါတယ
်လောလောဆယ်တော့အစိုးရဘက်ကစီစဉ်လို့တော့မရသေးဘူးအမဘာလို့လဲဆိုတော့ဒါကဟိုဒီဘက်သက်ဆိုင်ရာဒီနိုင်ငံရဲ့အစိုးရအဖွဲ့အစည်းနဲ့ပြန်ပြီးတော့ဟိုညှိနှိုင်းဆောင်ရွက်မှသာဒါတရားဟိုနော်ဆော့ဆော့ကြီးကြီးပြန်လို့ရမယ်လောလောဆယ်တော့သူတို့အားလုံးကတော့ပြင်မိနေကြတဲ့အထင်မှပါပါတယ်ခင်ဗျဟိုကျွန်တော်လည်းကျွန်တော်ကတော့အလုပ်သမားတိုင်ရန်ရှိဆိုတော့တန်ရုံးကိုတော့တင်ပြကြည့်တာပေါ့နော်လောလောဆယ်တော့အဲ့ဒီအခြေအနေလောလောဆယ်မကြည့်သေးဘူးဆိုတော့ဒီ immigration ဒီဘက်ကမလေးရှား immigration ဘက်ကအရင်ဒီပို့ကြည့် program လိုမျိုးချက်ဖွင့်ပေးတာမျိုးအလိုတခုခုအလိုအစိုးရနဲ့ညှိနှိုင်းပြီးတော့အလိုဟာလောက်တာမျိုးဖြစ်လာမှသာဒီကလေးတွေကိုကူညီပေးနိုင်မှာပါခင်ဗျဒီပုံစံတိုင်းဆိုတော့ဟိုသူတို့ကတရားမဝင်ဘာဖြစ်နေတဲ့အခြေအနေမျိုးဆိုတော့ပြည်ဝင်ပြန်ဖို့ရဆိုတော့နည်းနည်းလေးအခက်အခဲရှိပါတယ်ခင်ဗျဟုတ်သူတို့ကိုယ်တိုင်ဟို overseas ဆိုတော့အလုံးကံရလည်းအလေးရှင်နေရလည်းဒါကိုမချောက်ပန့်ဘူးမချောက်ပန့်တော့ကြတော့ဟိုအင်္ဂါကအစားသူတို့ကသူတို့ဟိုဟိုဘယ်လိုပြောမလဲသူတို့ကသူတို့ season နဲ့သူတို့ဆိုတော့ကွန်ကြက်ကအရင်များတယ်အလုံးကံရလည်းမရှိတော့ဘူးသူတို့ကရက်ပြီးအရင်ခက်ခဲနေရပါဘောနော်အလို့အခြေအနေနည်းပြန်နေရတာပါဗျာဟုတ်
COVID-19 ယောဂါကြောင့်ကူးစက်သူ 6,000 ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာယောဂါထိန်းချုပ်ရေးအတွက်တားဆီးကန့်သတ်မှုတွေကိုတော့အစိုးရကဂျွန်လ9ရက်နေ့ထိနောက်ထပ်သတင်းလေးပတ်သက်တမ်းတိုးလိုက်ကြောင်းကိုလည်းမလေးရှားဝန်ကြီးချုပ်ကမေလ10ရက်နေ့မှာကြေညာထားပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
COVID-19 ကာယောဂါကာလအတွင်းအင်ဒိုနီးရှားနိုင်ငံကလူစီကားတဲ့ကုန်စည်စည်တချို့မှာတော့ရောင်းသူဝယ်သူနှစ်ဦးနှစ်ဖက်အဆင့်ပြောင်းစီစဉ်ပေးထားတဲ့အကြောင်း Riders Training ကိုအခြေခံပြီးတော့ကျွန်မနိုင်ငံတင်ပြမှာပါ COVID-19 ကာယောဂါကရဲ့ကြောင့်အင်ဒိုနီးရှားနိုင်ငံမှာစီးပွားရေးလုပ်ငန်းအတော်များကိုအစိုးရကပိတ်ခိုင်းထားတဲ့အချိန်မှာဂျာဗာကျောင်းအလယ်ပိုင်းကဈေးတစ်ခုကတော့လေဟာပြင်မှာဈေးထွက်ရမှုစီစဉ်ပေးခဲ့ပါတယ်ဈေးဆိုင်တစ်ခုနဲ့တစ်ခုအနည်းဆုံး3မိအကွာမှာဈေးရောင်းကြတာပါကိုရိုနာဗိုင်းရပ်စ်ကူးခံထားသူ10ဦးရှိတဲ့ဆလာတက်မြို့ကဈေးထက်ကဈေးတယ်100ကျော်နဲ့ဈေးဝယ်အလုံးနှကောင်းဈေးတွေတက်ကြသလိုတယောက်နဲ့တယောက်ထိတွေ့မှုကလည်းရှောင်ရှားဖို့ဈေးအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားထားပါတယ်စီရဲမှာလက်ရှိတဲ့နေရာတစ်ခုကိုလည်းထားပေးပါတယ်။ကုန်စင်းတယ်တယောက်ကတော့အခုလိုစီစဉ်ပေးတာကိုသဘောကျနေပါတယ်
။ဆရာစတူဂျစ်ကာလီစပတ်တင်း။ဒီ
ခုလုတ်ပေးထားတဲ့အစီအစဉ်တိုင်းကျွန်တော်လိုက်နာသွားမှာပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အားလုံးဒီအခြေအနေမှာစိတ်ချလက်ချနဲ့အယောင်းဝင်နိုင်ဖို့လိုပါတယ်လို့ပြောဆိုသွားတာပါ။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါကူးစက်သူ14,000ကျော်ရှိပေမဲ့တနိုင်ကလုံးအတိုင်းအတာနဲ့အတော်လာကနတ်မထားပါဘူး။ဒါပေမဲ့လည်းမြို့အတော်များများမှာတော့မလို့အပ်ပဲအင်ဂျင်မထွက်ဖို့လူချင်းချင်းခက်ခော်ဝင်ဖို့အမိန်ထုတ်ပြန်ထားသလိုစီးပွားရေးလုပ်ငန်းတွေကိုလည်းပိတ်ခိုင်းထားပါတယ်။ကယောဂါကာကွယ်တာစီရဲ့အလားတူဆောင်ရွက်ချက်တွေချမှတ်ထားတဲ့မြို့တော်ချက်ကတာနဲ့ကရဲ့ဒီပုတ်ခမျိုးကကုန်စင်စီတစ်ခုမှလည်းအလွယ်တကူဈေးဝယ်နိုင်ဖို့ဈေးဆိုင်တွေကိုလဟပြင်းနဲ့နေရာချထားပေးပါတယ်။ဈေးအုပ်ချုပ်ရေးအဖွဲ့အကြီးအကဲရာနေမူလာယန်ဂတ်ကအခုလိုပြောပါတယ်
။ dan pengunjung pasar pagi wajib menggunakan
ဈေးမှာရောင်းဝယ်သူအလုံးနှာခေါင်းဈေးတွေတာရပါတယ်။အလုံးလက်ကိုစက်ပြန်နဲ့တေချဈေးဖို့လည်းလိုပါတယ်။ဈေးထဲမှာလက်စီတဲ့နေရာတစ်ခုကိုလည်းတက်ဆိုင်ကစီစဉ်ပေးထားတာပါ။သူတို့လက်တွေကိုမကြခဏမစေးနိုင်မှုဆိုရင်လက်တန့်စီတွေတုံးဖို့ပြောထားပါတယ်။ဈေးတွေတူနဲ့တူနည်းနည်းကကမရှိအောင်လဲစီစဉ်ထားပါတယ်။တယောက်နဲ့တယောက်ထိတွေ့ဆက်ဆံတာမျိုးမဖြစ်ရပါဘူးလို့ပြောဆိုသွားတာပါ။ဈေးဝယ်အားလုံးနှာခေါင်းစီးတွေတတ်ဖို့ဒေသနာတာဝန်ရှိသူတွေရဲ့အမိန့်ကိုဒီကဈေးရောင်းဈေးဝယ်အားလုံးလိုက်နာကြတာကိုလည်းတွေ့ရပါတယ်။ဈေးဝယ်သူကအခုလိုပြောပါတယ်
။ Atau rentu kedekat jalan kita bersama kita datang jauh bersama.
COVID-19 ရောဂါပြတ်မသွားဖို့လူတိုင်းမှာတာဝန်ရှိတဲ့အတွက်ဒီကအစီအမင်းစီကံအားလုံးကိုလူတိုင်းလိုက်နာဖို့လိုပါတယ်လို့ပြောဆိုသွားတာပါ။အင်ဒိုနီးရှားနိုင်ငံမှာမေလနောက်ပိုင်းကျရင် COVID-19 ရောဂါကူးစက်မှုအမြင့်ဆုံးရောက်လာနိုင်တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပြီးတော့ဒုတိယအကြော်ကူးစက်မှုတွေကိုအအောင်မြင်မြင်ရှောင်ရှားနိုင်မယ်ဆိုရင်တော့ရှစ်လထဲလောက်ကြာရင်အခြေအနေတွေထိန်းချုပ်နိုင်လိမ့်မယ်လို့လည်းမျှော်မှန်းထားတာဖြစ်ပါတယ်။ကျွန်မနောင်လောပါ။
ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီ ANP ဒုဥက္ကဋ္ဌအပါဝင်မြို့နယ်စီမံသားရေးကော်မတီဥက္ကဋ္ဌနဲ့ဥက္ကဋ္ဌဟောင်းတို့ကိုဖမ်းဆီးရေးယူခံရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။အကြမ်းဖက်အဖွဲ့အစည်းဖြစ်အစိုးရကသတ်မှတ်ကြေညာထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်စပ်တယ်ဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးနဲ့ဖမ်းဆီးအရေးယူတာလို့သိရပါတယ်။ရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီဒုဥက္ကဋ္ဌဦးဝေတောင်ကိုအာဏာပိုင်တွေကဒီကနေ့မနက်ပိုင်းကဖမ်းဆီးခံခဲ့ရတယ်လို့ရခိုင်မြို့သားပါတီကတာဝန်ရှိသူတို့ကပြောပါတယ
်။ကိုနာရီလေးစီလောက်ကဖမ်းပါတယ်။အာသူ့အိမ်မှာလာပြီးဖမ်းဆော့တယ်လို့သူမိသားစုကပြောပါတယ်။အဲအဲ့လိုလိုတော့ပြောဆော့တာတော့မရှိပါဘူး။ခဏမင်းပြန်စရာရှိတယ်ဆိုပြီးတော့ခေါ်သွားတယ်လို့ဒီလိုပဲပြောပါတယ်။အာရှင်းနေလိမ့်မယ်လို့ထင်ပါတယ်ဟုတ်ကဲ့ပါ
။အခုလိုတရဝင်းနိုင်ငံရေးပါတီကခေါင်းဆောင်တဦးကိုအကြောင်းမကြားပဲဖမ်းဆီးတာဟာပါတီကိုချင်းချောက်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြောခွင့်ရဥခိုင်ပြည်စိုးကပြောပါတယ်။
ဘလို့ကြောင့်ဖမ်းလဲဆိုတာကျွန်တော်တို့သုံးပါးကတော့တူတူထက်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကတော့ကနိုင်ငံရေးအလုပ်ကိုပဲလုပ်တယ်၊တရားဝင်နိုင်ငံရေးအလုပ်ကိုပဲလုပ်တယ်။အဲ့ဒီလုပ်တဲ့အပေါ်မှာဒီလိုဖမ်းတော့စီလာလုပ်တဲ့ဆိုတာဟာတို့ကရခိုင်မျိုးသားပါတီကိုချင်းချောက်တဲ့သဘောလိုပဲကျွန်တော်မြင်ပါတယ
်။ဒါပြင်တန်ကုန်းမြို့နယ်စေပင်သားရဲကော်မတီဥက္ကဋ္ဌဦးဇေယျကျော်နဲ့ဥက္ကဋ္ဌဟောင်းဦးဆန်းငွေတို့ကိုလည်းမနေ့ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဦးဇေယျကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ်။
အခုလောစရာကိုဇေယျကျော်အောင်အပါတောင်းမှုနမှုရဲ့ SC ရဲ့ဇက်ကွက်လူကြီးရဲ့မိဒီယာလေးရှိလို့ပါဆိုပြီးတော့ခေါ်သွားတာပေါ့နော်။လာခေါ်သွားတာ။လာခေါ်သွားပြီးတော့မနေ့က24နာရီကျော်တဲ့အချိန်ခေတ်သူတို့အတိုင်းကျလဲမခွင့်ဘူး၊ရမှန်းလဲမယူဘူး။မယူတော့ကျွန်တော်တို့ကတော့တွေ့ရဲ့အတွေ့မပေးဘူး၊အတွေ့မခံဘူးပေါ့။အတွေ့မခံတော့မခံမဲနဲ့ဦးတောင်းကိုထပ်ဖမ်းတယ်။ထပ်ဖမ်းပြီးတော့မှဒီနေ့မနေ့ကတော့ဥဝေတောင်းကို9နိုင်ခွဲမှာထပ်ဖမ်းတယ်ထပ်ဖမ်းပြီးတော့သူတို့တော့အကိုတမှုနဲ့အနေနဲ့အမှုဖြစ်လိုက်တာ
လက်ရှိဖမ်းဆီးခံထားရတဲ့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌအပါဝင်3ယောက်ကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးနဲ့တောင်ကုန်းမြို့နယ်ဘူးရွှေမော်ကျေးရွာဥက္ကဋ္ဌဦးမောင်ဆန်းကတရားလိုလုပ်ပြီးတော့အမှုဖွင့်ထားတာဖြစ်ပြီးဖမ်းဆီးခံရသူတွေကိုရန်ကုန်ကိုခေါ်တော်တယ်လို့ဦးဇေယျကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ
်ဟုတ်ဝန်ကြီးလုံးလုံးဇေယျကျော်လေးအကြမ်းဖက်တိုက်ဖျက်ရေးဥပဒေ50ကကြီးနဲ့ရမန်ယူရပေါ့နော်အဲရမန်ယူရဆိုတော့လေသူရဲ့အမှုကပုံမှန်ရဆိုရင်အေးတေးရမှန်ယူရမှာလေဒါပေမဲ့သူကကြတော့ဟိုဒီမှာတက်ပြီးမစ်တာလားဘယ်လိုသဘောလဲတော့မသိဘူးပေါ့နော်မနဲ့မူးလေးဂျုံးစင်ရသူကရမှန်ယူပြီးချက်ချင်းခေါ်ပြီးတော့ချက်ချင်းရန်ကုန်အခုတတိယရတော့ရန်ကုန်ကိုခေါ်သွားတယ်လို့တော့ကျွန်တော်တို့သိရတယ်ပေါ့အိုးရခိုင်ယူဘွားနေဖြတ်သွားချက်မီတယ်လို့တင်းတော့ရတယ
်ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင်တဲ့နိုင်ငံရေးဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာ NDP ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအေဖွဲ့ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆိုသလိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်ရခိုင်ပြည်ပခတ်တင်းရေးသားတဲ့တင်းသမားတို့ချို့ကိုလည်းအကြမ်းဖက်ပုံမှန်နဲ့ဆွေးရှက်တင်ရေးယူတာတွေလည်းရှိခဲ့ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်းပေးပို့ထားပါတယ်
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာကိုပြီးသွားတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရစေ။
ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာ stay home ကာလတွေကိုဖြတ်သန်းနေရတဲ့အချိန်မှာပြည်တွင်းကတနင်္လာနေ့စီးပွားရေးလုပ်ငန်းတွေရဲ့လက်ရှိစီးပွားရေးအခြေအနေကတော့စိုးရိမ်နေရတဲ့အခြေအနေတစ်ရပ်ကိုရင်ဆိုင်နေရပြီလို့ဆိုပါတယ်။ဘယ်လိုရင်ဆိုင်ကြုံတွေ့နေရသလဲဆိုတာကိုကြည့်ကြရအောင်။ကမ္ဘာကရောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမတ်လ23ရက်နေ့မှာစတင်တွေ့ရှိခဲ့ပြီးနောက်မှာတော့မြန်မာနိုင်ငံမှာရောဂါပြန့်ပွားမှုကိုထိန်းချုပ်လိုတဲ့အနေနဲ့အစိုးရကလူစုလူဝေးဖြစ်ပေါ်စေမှုကိုထိန်းချုပ်လိုက်တာပြည်သူအများစုကို stay home ကာလအနေနဲ့ဧပြီလနဲ့မေလ15ရက်နေ့ထိစောင့်ကြည့်ကာလတွေအဖြစ်သတ်မှတ်ပြုလုပ်ခဲ့ပါတယ်အဲ့ဒီလိုပြုလုပ်ဆောင်ရွက်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း200အောက်မှာပဲရှိနေခဲ့ပြီးတော့ရောဂါကူးစက်မှုကိုလည်းအတန်အသင့်ထိန်းချုပ်နိုင်ခဲ့ပါတယ်။အဖက်ကလည်းတနင်္လာပိုင်းစီးပွားရေးလုပ်ငန်းလေးတွေကရပ်တန့်ထားတဲ့အတွက်စီးပွားရေးဆိုင်ရာထိခိုက်မှုတွေလည်းရှိလာတာကိုတွေ့ရပါတယ်။စပင်ညက်ဆိုင်ဖွင့်ထားတဲ့ကိုရဲမြင့်ကလည်းဧပြီလကနေမေလ15ရက်နေ့ထိစိုင်ပိတ်ထားရတဲ့အတွက်ဝင်ငွေမရှိဘဲနဲ့ကုန်ကြစည်တွေပဲများနေတာမို့စားဝတ်နေရေးကတနေ့တစ်နေ့ပိုခက်ခဲလာတယ်လို့ဆိုပါတယ
်ကိုဗစ် -19 ဖြစ်သွားတော့အလုပ်တွေကလည်းပိတ်ထားရတာပေါ့အလုပ်တွေပိတ်တော့ပတ်သက်စီးပွားရေးကလည်းဝင်ငွေမရှိတော့ဘူးဝင်ငွေမရှိတော့ခက်ခက်ခဲခဲနဲ့ချွတ်ချံချေတာစားနေရတာပေါ့ဒါဆိုပဲ
ရန်ကုန်မြို့မှာလက်ဖိဆိုင်ဖွင့်ထားသူကလည်းဆိုင်ကိုဖွင့်ခွင့်မရှိတဲ့အတွက်ပါဆယ်စနစ်နဲ့ရောင်းချပေးနေတာရက်ရှည်လာတာနဲ့အမျှဆိုင်ရဲ့ဝင်ငွေကိုထိခိုက်လာတဲ့အတွက်ဆိုင်ကန်းငှားကားအတွက်စိုးရိမ်မိကြောင်းကိုဗစ်ကာလအလွန်တွေမှာတော့ဝင်ငွေအခြေအနေပိုကောင်းလာနိုင်ဖို့ကိုမျှော်လင့်မိနေတယ်လို့ပြောပါသေးတယ်
ဆိုင်ကတော့ဒီမပိတ်တာလည်းကြာပြီလေဒီပိတ်တာပြီမဲ့ခုနပါဆယ်လေးပဲရောင်းလို့ရတာပေါ့ဆိုင်မှာထိုင်းတော့ပြီလို့ရောင်းချခွင့်တော့မရှိတာပေါ့ကျွန်တော်ကတော့ဆိုင်သားသာအမှ6လတကြိမ်ပေးတာလည်းမဟုတ်ခုကြတော့7လတကြိမ်နဲ့7လတကြိမ်ကိုအဲ့လိုပေးတာတယ်လို့ပြောတာ
ရန်ကုန်မြို့ကပြည်သူချို့ကတော့မေလ3ကစတင်ပြီးတော့စောင်းဝင်နေရေးအတွက်လုပ်ငန်းငွေကိုပြန်လည်ဝင်ရောက်လာခဲ့သူတွေရှိလာခဲ့ပါတယ်စောင်းဝင်နေရေးအတွက်အိမ်ပြန်ထွက်ပြီးတော့ရှာရဖွေရပေမဲ့အရင်လိုဝင်ငွေမျိုးမရရှိသေးဘူးလို့ရန်ကုန်မြို့ကအငှားရင်မောင်းအောင်ဆန်းဝေကပြောပါတယ်
နောက်ဆောင်ထောက်ဝက်ပဲကြတာပဲရှိတာအဆင်ပြေပါတောင်းရရင်အခု2000တော့ရတာမို့သူကလည်းသူကတယောက်နှစ်ယောက်ဝယ်ပါတာခီးတယ်အများကြီးတွေမပ
ါနိုင်ငံတော်အတိုင်းအမြင်ကဒေါ်အောင်ဆန်းစုကြည်ကလည်းရန်ကုန်မြို့ထဲမှာအသွားလာတွေပြန်များလာတာကိုသိရတဲ့အတွက်ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုတော့အထူးလိုက်နာပေးဖို့လိုအပ်ကြောင်းကိစ္စအမျိုးမျိုးကြောင့်ဥပမာအလုတ်ကိုင်းနဲ့ပတ်သက်ပြီးအိမ်ပြန်ထွက်ဖို့လိုအပ်တာကိုသူမအနေနဲ့နားလည်မိကြောင်းဒါပေမဲ့လေပုံမှန်အခြေအနေမရောက်သေးခင်မှာတော့အိမ်မှာနေပြီးဖို့တိခံပေးဖို့ ਨੇ ကိုဗစ်မပြန့်ပွားရေးအတွက်အတက်နိုင်ဆုံး mask တွေကိုစနစ်တကျနဲ့နီလန်းမှန်ကန်စွာတက်ဆင်ပေးဖို့အတွက်အားပေးတိုက်တွန်းခဲ့တဲ့ post ကိုသူမရဲ့ Facebook page မှာမေလ6ရက်နေ့ညနေပိုင်းမှာရေးတင်ခဲ့တာကိုတွေ့မြင်ရပါတယ်လက်ဖိဆိုင်လုပ်ငန်းရှင်ကိုဘိုကြီးကလည်းအစိုးရရဲ့သတ်မှတ်ချက်နဲ့ဒေါ်အောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်တွေတိုင်းနေထိုင်ကြောင်းခုလိုပြောပါတယ်
။အစိုးရသတ်မှတ်ထားတဲ့ဆိုင်တွေပါပိတ်ရမယ်ဆိုပိတ်ထားလိုက်တာလို့ပတ်ဝန်းကျင်နဲ့တိတ်အဆက်တွေမရှိအောင်နေကြတာပါပဲ။ဟိုတန်းနေတော့ကိုဘိုမဖြစ်ခင်တော့ရှိတယ်ပေါ့ကိုဘိုဖြစ်တဲ့အခါကျတော့နန်းလည်းမရှိတော့တာပေါ့။သ တော့ရွာပြန်ကုန်ကြပါတယ်။ဒါပေမဲ့သူဆက်သွယ်လေးနဲ့သူတော့စီးကြမှာပါပဲအဲကြတော့သူတို့တော့ပြန်ကုန်လဲခေါ်အောင်မှာပေါ့နည်းနည်းတော့မိသားစုလည်းရှိတာဟုတ်ကိုပိကက်ဖြစ်နေတဲ့နောက်ကိုကြီးလေးအလိုသူများနဲ့အစဉ်ပြေလိုပဲကြည့်ပြီးဆက်ဆံသွားလာလှုပ်ရှားနေရတာပဲ
အပြင်ထွက်ပြီးတော့အလုလုနေရတဲ့သူတွေအနေနဲ့စားဝင်နေရေးကြောင့်သာအိမ်ပြင်ထွက်ရတာဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုလည်းစိုးရိမ်နေတဲ့အတွက်ကျန်းမာရေးဆိုင်ရာစီကန်းချက်တွေကိုတော့စနစ်တကျနဲ့လိုက်နာနေကြောင်းကိုအောင်ဆန်ဝေကပြောပါတယ်
ကိုယ်တော်စီဆောင်းလာတယ်ခီးတဲ့တယောက်ဆင်းသွားရဲ့ကောက်ချမ်းနဲ့
ပြည်သူများစုကတော့ယောဂပိုးကူးဆက်ခံရမှာ哦စိုးရင်စဲဖြစ်နေတဲ့အတွက်အတက်နိုင်ဆုံးအပြင်မထွက်ဖဲနဲ့ဆိုင်မဖွင့်မဲနေတဲ့သူတွေလည်းရှိနေစဲဖြစ်ပါတယ
်ခက်ခဲနေနဲ့ပေါက်တယ်ပြက်ကိုပြိတဲ့ကတော့ကိုစီပြန်လာခြင်းလဲလာပါအောင်မလာလို့သူများစီမှာညံ့နေတဲ့လူလည်းညံ့ညံ့မော်ကိုကတော့ယောဂအခြေအနေကြောင့်နားတော့ရုန်းကန်မှာပေါ့ကိုဗစ်ကာလမှာတော့မိသားစုကတော့အသက်နိုင်ဆုံးအိမ်မှာပဲနေကြတာပေါ့အိမ်ထဲကအိမ်မြင့်တိတ်မထွက်ကြဘူးပေါ့လုပ်ငန်းရှိမှလုပ်ရရရှိမှတာအပြင်ထွက်ခိုင်းဈေးဝယ်တာလောက်ပဲပေါ့အပြင်ထွက်ကြံတာတော့အိမ်ထဲမှာပဲနေကြတော့ရောဂါမဖြစ်အောင
်လက်ရှိအချိန်ဒီမှာတော့မေလ6ရက်နေ့ကစတင်ပြီးတော့ကိုဗစ် -19 တန်တရာရှိလူနာတွေကိုဖော်ထုတ်နိုင်ရေးအတွက်အင်းစိန်မြို့နယ်အတွင်းမှာတအိမ်တက်ဆင်းကွင်းဆင်းစစ်ဆေးခြင်းတွေပြုလုပ်ခဲ့တယ်လို့ကျမရေးဝန်ထမ်းတွေကအိမ်တွေအထိလိုက်လံပြီးတော့ကျမရေးဆိုင်ရာစစ်တမ်းကောက်ခံခြင်းများပြုလုပ်ခဲ့ပါတယ်။မေလ9ရက်နေ့ကစတင်ပြီးတော့တည်ယူပို့ဆောင်ရေးလုပ်ငန်းတွေ၊ဟိုတယ်မိုတယ်တည်ခိုခန်းလုပ်ငန်းတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုပြန်လည်ဖွင့်လှစ်ခွင့်ပေးလိုက်ပြီးတော့အဆိုပါလုပ်ငန်းတွေကိုဖွင့်လှစ်ခြင်းပေါ်မှာကျန်းမာရေးဆိုင်ရာစစ်ဆေးမှုတွေကိုပြုလုပ်သွားပြီးလိုက်နာခြင်းရှိမရှိစစ်ဆေးသွားမယ်လို့သိရပါတယ်ရှင်။ကျမမေသချန်ဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
တော်ရရှင်များရှင်ကျမသင်္ကီးထိုက်ပါ။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့ဥရောပသမ္မဂ EU ကမြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံတွေစီးရင်မှာထည့်သွင်းလိုက်တာမှာမြန်မာစီးပွားရေးဖွံ့ဖြိုးရေးအပေါ်ထိခိုက်သက်ရောက်မှုရှိနိုင်တဲ့အကြောင်းတင်ပြမှာပါ EU ရဲ့သတ်မှတ်ချက်ကြောင့်မြန်မာနဲ့ EU နိုင်ငံတွေကြားကုန်သွယ်ရေးအပေါ်မှာရော EU နိုင်ငံတွေရဲ့မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါအနည်းနဲ့အများတုံ့ဆိုင်မှုဖြစ်သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်နောက်ဟန်ဂေရီနိုင်ငံရဲ့မြန်မာဆိုင်ရာဂုံတူးဆောင်ကောင်စစ်ဝင်ချုပ်လည်းဖြစ်တဲ့ဒေါက်တင့်တက်လွင်ကသုံးသပ်ထားပါတယ်ရှင်
ငွေကြေးဆိုင်ရာလွှဲပြောင်းရေးဆိုင်ရာဆက်စပ်မှုတွေပို့ပြီးတော့ဟိုကတိကျလာမယ်ဟိုနောက်ပြီးတော့ဒီမြန်မာပြည်ဘက်ကနေပြီးတော့ပြန်ပြီးတော့ trading လုပ်တဲ့အခါမှာပေးချေတဲ့ငွေတွေရဲ့ source တွေပေါ့နော်ဘယ်ရရရေဟိုဟိုအရင်ကဆိုလို့ရှိရင်တော့ဒါပေါ့ပေါ့လေးပဲဒါကုမ္ပဏီကနေပြီးတော့ဒါဝင်နေဝင်ငွေပါဆိုလို့ရှိရင်သူကဘယ်ကနေဝင်လာလဲဒီလုပ်ငန်းကဘာလုပ်ငန်းလဲပြီးတော့ဘယ်လိုနဲ့ချိတ်ဆက်လုပ်ဆောင်နေရလဲဆိုတော့ဒီမွေးကွန်းတွေအများကြီးဖြစ်လာနိုင်တာပေါ့နော်ဒီပိုင်းလေးတွေမှာတော့ဟိုအခက်အခဲတွေဖြစ်သွားနိုင်တာပေါ့နော
်ဥရောပသမ္မဂ EU ကနေပြီးတော့မြန်မာနိုင်ငံကိုဟိုငွေကြေးခွာချတဲ့နိုင်ငံဆိုပြီးတော့သတ်မှတ်ပြီးတော့စီးရင်သွင်းပါတယ်ရှင်ဆိုတော့ဒီကိစ္စကဒီမြန်မာနိုင်ငံတွင်းကဘန်နီနဲ့မဖြစ်မနေကိုဟိုချိတ်ဆက်ပြီးတော့အလုံးလုံးနေကြရတဲ့မြန်မာစီးပွားရေးလုပ်ငန်းတွေအပေါ်မှာဘလောက်ရိုက်ခတ်သက်ရောက်မှုရှိနိုင်မလဲ
သူတို့ဒီစီးပွားရေးဒီဘန်နီနဲ့ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ငွေကြေးဆိုင်ရာလွှဲပြောင်းမှုတွေဘိုင်းမှာသူတို့စစ်ဆေးမယ်နောက်တစ်ခုကကြတော့ EU သမ္မဂရဲ့ funding ပေါ့နော်သူတို့ရဲ့ထောက်ပံ့ကြေးတို့ရန်ပုံငွေတို့ဒီသူတို့ရဲ့ဟိုစာ project ဟိုစာ development fund တို့ပါတို့ဒါတွေကိုတော့ဒီလိုမျိုးသူတို့ရဲ့ဒီ sanction လုပ်ထားတဲ့ဒီ ban တွေနဲ့ချိတ်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအားဆိုလို့ရှိရင် EU နိုင်ငံမှာတွားပြီးတော့ရရှိဖို့အခွင့်အလမ်းတွေရန်နေပါသွားမှာပေါ့နော်ဒါ EU ကစစ်ဆေးပြီးတော့မှ EU သမ္မဂရဲ့ထောက်ခံချက်နဲ့မှဒါရကောင်းရနိုင်နေဆိုတော့ဟိုတာမန်တမားရိုးကြဒါတွားနေတဲ့ပုံစံအနေခွဲထွက်သွားပြီးတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တော့ဒီငွေကြေးပြင်ပအနေပြီးတော့နိုင်ငံတကာရဲ့ထောက်ပံ့တဲ့အပိုင်းဥရောပရဲ့အပိုင်းပေါ့နော်အဓိကဆိုလိုတာတော့ဥရောပအပိုင်းထောက်ပံ့တဲ့အပိုင်းတွေမှာတော့ဟိုပန်ဒီဖြစ်သွားတာတော့လုံးဝမရတော့တာတော့ဒီလိုအခြေအနေမျိုးလေးတွေဖြစ်လာနိုင်တာပေါ့နော
်ဆိုတော့ EU နဲ့ဖက်ဆက်လုပ်နေတယ်ဆိုတော့အထည်ချုပ်ကတော့များမယ်ထင်ပါတယ်တခြားရောဘယ်လိုကဏ္ဍမျိုးတွေရှိပါသေးလဲအများစုပေါ့ဒီမြန်မာနိုင်ငံအတွင်းမှာ
ရှိပါတယ်သူကအခုလက်ရှိမှာဆိုလို့ရှိရင်ဒီအထည်ချုပ်တစ်ခုလည်းမဟုတ်ဘဲနဲ့ဥမာ GIZ ပေါ့နော် GIZ လိုမျိုးဒီဂျာမနီကနေလာပြီးတော့ဒီဟိုဟာပေါ့ NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးတွေဟိုဘယ်လို community လို့အဖွဲ့အစည်းတွေဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့ဆောင်လမ်းပြလုပ်ထားတာအများကြီးရှိရပေါ့နော်ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့မွေးမြူလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုတင်ပေးတာတို့ micro finance ပေးပြီးတော့တို့ဒါဖွံ့ဖြိုးရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းတွေမှာတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝရပ်တန့်သွားတာပေါ့နော်ဂျာမနီနေနေရတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်တို့ဆက်သွားမယ်ဒါပေမဲ့ GIZ ကနေပြီးအစ်စ် project တွေကိုလုံးဝချပြီးတော့မှမဟုတ်တော့ဘဲနဲ့ဥရောပသက်မှတ်ကပါပဲဒါတွေကိုစစ်စစ်ပြီးတော့မှအဲဆက်ချပီးခြင်းလဲချပီးမယ်ရက်ဆိုင်ထားရင်လည်းရက်ဆိုင်ထားမယ်နော်ဒီအခြေအနေမျိုးတွေဖြစ်သွားတာအဲကြတော့ GIZ တစ်ခုတည်းသာဒါဥပမာပြောပြီးနေကျန်းန်းဆိုလို့ရှိရင် Hungary နိုင်ငံအနေနဲ့ဆိုရင်အဲငါးလုပ်ငန်းတို့ခုစံစဘာလုပ်ငန်းတို့နောက်အဲ coffee ပြီးတော့ machinery ပြီးလို့ရှိရင်ပလိတ်ဆန်အစာထုတ်လုပ်ငန်းဟိုနောက်ပြီးတော့ water treatment ဟိုအဲ့လို project တွေကိုဒီ Hungary သာမကဘဲနဲ့ check နိုင်ငံကြီးနောက်ပြီးတော့အဲ Belgium ဒီအပိုင်းကလူတွေကမြန်မာပြည်ကလူတွေနဲ့အခုလက်ရှိကိုယ့်ရဲ့စီးပွားရေး society ထဲမှာပုံပဲချိတ်ဆက်ထားတာရှိ
ဒီ covid-19 ဖြစ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာအခုခီးသွွားလုပ်ငန်းပါဝင်လုပ်ငန်းတော်တော်များများရပ်ထားတဲ့အနေအထားရှိတယ်။ဆိုတော့ခုနဒေတာရင်းနိုင်ငံတွေရဲ့အကူအညီအထောက်အပံ့ဆိုတာတည်းတကယ်တမ်းထောက်ပံ့နေတာ EU တို့ဒီအနောက်ဘက်နိုင်ငံများကများမယ်လို့ယူဆရတယ်ပေါ့နော်။ဆိုတော့ဒီအသေးစားချင်းငွေလိုဟာမျိုးစိုက်ပျိုးရေးနည်းပညာပိုင်းလိုဟာမျိုးဒီလိုမျိုးကဏ္ဍတွေမှာတော့တိတိတသာအထိနာသွားနိုင်တဲ့အခြေအနေရှိပါသလားရှင်
။အာရှိလာနိုင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မကိုယ်တိုင်ဘုတ်အဖွဲ့မှာပါတဲ့ဒါ RBF ပေါ့နော် Responsible Business Fund ဆိုတဲ့ group မှာကိုယ်တိုင် Board of Director အနေနဲ့လုပ်နေတယ်။ဒါကတော့ဒိမတ်နိုင်ငံရဲ့ငွေကြေးထောက်ပံ့မှုပေါ့အသေးစားငွေကြေးထောက်ပံ့မှုအပိုင်းပေါ့နော်။ကိုကဒါမှန်ကန်တဲ့လူတွေရွေးချယ်ပေးတဲ့ဘုတ်အဖွဲ့မှာဒါအမှန်နဲ့အတူရွေးချယ်ပေးတယ်ဒီလိုရွေးချယ်ပေးတဲ့ဒီလိုအပိုင်းနေရာဆိုလို့ရှိရင်ဒါဒိမတ်နိုင်ငံနေပြီးတော့ဒါတန်ပေါင်းဘလောက်တန်း69တန်းဒါဒီ micro finance ပေါ့လူထောင်နဲ့ချီပေါ့နော်ဒါလေးတွေကိုဒီသူ့အနေနဲ့ဟိုလုံးဝမပြောပါလောက်တဲ့ 0.01 လောက်တောင်မှမရှိတဲ့အတိုးတွေနဲ့သူတို့ဒါငွေကြေးထောက်ပံ့မှုတွေပေးနေတာရယ်ငွေကြေးတွေမကပဲသူတို့နည်းပညာထောက်ပံ့နေအောင်မှန်ကန်စွာစစ်ဆေးတွေပေါ့နော်သူတို့တကယ်လုပ်ရတယ်ဆိုတော့သူတို့ရဲ့ဒီလှုပ်ဆောင်ချက်တွေတိုးတက်မှုကိုစဉ်ဆက်မပြတ်စစ်ဆေးဒီတိုင်းပေးပြီးပြစ်ထားလိုက်တာမျိုးမရှိဘူးစနစ်တော်ကြာတာပေါ့နော်ဆိုတော့ဒါရီယာမြန်မာပြည်အတွက်ကဒါတော်တော်လေးကောင်းမွန်တဲ့အပိုင်းတွေတော့ရှိနေတာပေါ့နော်အခုဒီအပိုင်းတွေကရက်သွားမယ်ဆိုလို့ရှိရင်တော့ဒီအာရှနိုင်ငံဘက်မှာဆိုလို့ရှိရင်တော့ဂျပန်လောက်ပဲအားထားလို့ရတယ
်မြန်မာနိုင်ငံကိုငွေကြေးခွာခြားတဲ့နိုင်ငံအဖြစ်ချိန်ညာပြီးတော့ဒီချိန်ထိမြန်မာအစိုးရဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့ဘာမှဟိုပြောဆိုတာမျိုးမရှိသေးပါဘူးဆိုတော့မြန်မာအစိုးရဘက်ကဒီကိစ္စပေါ်မှာဘယ်လောက်အလေးထားဖို့လိုပါသလဲဟိုဒေါက်တင်တင်လွင်အနေနဲ့ဟိုဗာမြာအကြံပြုချင်ပါတယ်ရှင
်ဟိုဘယ်လိုခေါ်မလဲကိုဗစ်ကြောင့်အလုံးရှုံနေတဲ့အချိန်မှာဒါကိုတော့မေ့လျော့ထားလို့မရတဲ့အရာတစ်ခုတော့ဖြစ်တယ်ဖေဖော်ဝါရီလမှာစပြီးတော့ဒါအမျိုးသားရေးဆိုင်ရာငွေကြေးခွာခြားမှုတိုက်ဖြတ်ရေးဆိုပြီးတော့ဒါဘဏ်ကြီးဒီဘဏ်လုပ်ငန်းတွေပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေပေါ်မှာဒါငွေကြေးနဲ့ပတ်သက်လို့အခွန်ဆောင်မှုတွေဒါ transparent ဖြစ်ဖို့တွေတော့ဟိုကွာဒီလောက်ဆောင်လာတာရှိတာပေါ့နော်မြန်မာပြည်အနေနဲ့ရတော့ဒါပေမဲ့ဒီအခုဒီဘက်ကနေပြီးတော့ဒီ EU နိုင်ငံရဲ့အငွေကြေးခွာခြားတယ်လို့ဒီသူတို့ဘက်ကနေပြီးတော့ထုတ်ပြန်လိုက်တဲ့ပုံမှာနော်ဒီစံပေါ့စံနှုန်းတစ်ခုတော့မှီအောင်တော့ဒီ target ကိုသွားအောင်ဒီ target ကိုသွားဖို့အတွက်ကဘာတွေဘာတွေလိုအပ်တယ်ဒီမှာလုပ်နေတဲ့လုပ်ငန်းရှင်တွေနေနေဘာတွေဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာတော့မြန်မာပြည်ရဲ့အခက်အခဲနေမျှပြီးတော့ဒါတော်တော်လေးစဉ်းစားပြီးတော့ဖြေရှင်းရမယ့် solution တစ်ခုဖြစ်တာပေါ့နော်
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။ COVID-19 ကရောဂါကူးစက်မှုဓာတ်ဆီးထိန်းချုပ်နိုင်ဖို့အသွားလာတွေကန့်သက်၊ကျောင်းတွေရုံးတွေပိတ်ထားချိန်မှာ digital နည်းပညာဟာလူတွေရဲ့ဘဝအတွက်ဘလောက်မရှိမဖြစ်လိုအပ်တယ်ဆိုတာပိုပြီးတော့သိသာလာပါရစေ။အထူးသဖြင့်ရုံးတွေပိတ်ထားလို့အိမ်ကနေအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတယောက်နဲ့တယောက် online ပေါ်မှာချိတ်ဆက်ပြီးလုပ်ငန်းတွေပုံမှန်နှီးပါဖြစ်အောင်လည်ပတ်နေကြပါရစေ။ကျမတို့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်မှုတွေကတက်တဲ့တစ်ခုပါ။ လာရွေအသွာလာကန့်သက်ချက်တွေကြောင့်လူချင်းမတွေ့နိုင်ကြတဲ့ဆွေမျိုးမိတ်ဆွေတွေဆိုလဲအွန်လိုင်းပေါ်မှာဗီဒီယိုချက်တင်လုပ်နိုင်ကြတာမို့ဝေးနေပေမဲ့အဆက်အသွယ်မပြတ်ကြပါဘူး။ဤပညာကုမ္ပဏီတွေကလည်းအဲ့လိုအဆင်ပြေပြေအွန်လိုင်းပေါ်မှာဆက်သွယ်နိုင်ကြဖို့ application တွေကိုဖန်တီးထားကြပါတယ်။အပျော်ရမ်းဆက်သွယ်နိုင်ကြဖို့ Facebook ရဲ့ Messenger Rooms ကနေလုပ်ငန်းသုံး Microsoft ရဲ့ Teams ဆိုတဲ့ app မျိုးအထိအမျိုးစုံရှိပါတယ်။အဲ့ဒီထဲကမှ COVID-19 ကာလမှာလူသုံးအများဆုံးဖြစ်လာတဲ့ video chatting app တစ်ခုကတော့ Zoom ဆိုတဲ့ app ဖြစ်ပါတယ်။ Pro license ယူထားသူတွေဆိုရင်လူ900ကနေ1000အထိ online ပေါ်မှာ Zoom app ကိုသုံးပြီးတော့စုဝေးပြောနိုင်ပါတယ်။လူရချီတစ်ပြိုင်တည်းတယောက်နဲ့တယောက်မြင်နေရပြီးပြောနိုင်ဆွေးနွေးနိုင်တာမို့စီးပွားရေးလုပ်ငန်းတွေတက္ကသိုလ်တွေတော်တော်များများက online အစီအဝေးလုပ်တာတို့စာသင်တာတို့အတွက် Zoom ကိုသုံးကြပါတယ်။အခုလို online ပေါ်မှာတွေ့ဆုံနိုင်တဲ့ဤပညာဟာတယောက်နဲ့တယောက်လူချင်းမတွေ့နိုင်တဲ့အခြေအနေမျိုးမှာအင်မတန်အသုံးဝင်တယ်လို့ British နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ Social Policy ဘာသာရပ်ကိုပွဲလွန်တက်နေတဲ့မတ်အေးသီရီကျော်ကပြောပြပါတယ်။သူဆိုရင်တနင်္လာစီမှာရှိနေတဲ့အတန်းဖော်တွေနဲ့ Zoom ပေါ်မှာစုံပြီးစာချက်နေပါတယ်
။ငွေချင်းတွေတော်တော်များများကအဲကိုယ့်နိုင်ငံကိုပြန်သွားကြပြီဆိုတော့ပေါ့နော်။တယောက်တည်းစာချက်ရတာကနည်းနည်း depress ဖြစ်ကြတယ်လေပြီးတော့အပြင်လည်းမထွက်ကြဘူးဆိုတော့အခုနောက်ပိုင်းက study retreat လေးတွေလုပ်ကြတယ်ဆိုတော့ဒီ study retreat ကတော့ပြောမှဆိုလို့ရှိရင်ဒီ LSE ရဲ့ LSE life ဆိုတဲ့အကြောင်းအနေလုပ်ပြတာပေါ့နော်သူကပထမဦးဆုံးကအဲ့လိုမျိုးဒီ study retreat ဆိုပြီးတော့၃နိုင် section လေးတွေလုပ်ပြတယ်၃နိုင် section လေးတွေလုပ်ပြီးနေအဲ့ zoom ကနေတဆင်လုပ်တယ်ဆိုတော့အဲ့မှာမတူတဲ့ဌာနတွေအကုန်လုံးကနေပြီးတွေ့ကြရပေါ့နော်တွေ့ရင်တွေ့နေအဲ့ဒီ၃နိုင် section လောက်တာတော်တော်လေး effective ဖြစ်တယ်အဲအဲ့ခါကျတော့သူတို့ကလည်း recommend ပေးရပေါ့နော်တငယ်ချင်းတွေစုပြီးတော့အဲ့လိုလုပ်လို့လည်းရတယ်ဆိုတော့ခုနောက်ပိုင်းကကျမတို့ကကိုယ်နဲ့အရင်ရင်းနှီးတဲ့တငယ်ချင်းတွေဖောင်းပြီးတော့ပေါ့နော် subject တစ်ခုတည်းကိုဆွေးနွေးကြတာမျိုးမဟုတ်ဘဲနဲ့ဒီကိုကနေပြီးတော့၃နိုင်ဟိုတစ်နိုင်တစ်နိုင်တစ်နိုင်စီလောက်ကြတယ်ဆိုတော့ different subject ပေါ့နော်subject area တွေကမတူဒါပေမဲ့ကိုလို့ချင်တာကိုလို့နေကြရတယ်ဒါပေမဲ့တခါတည်းအတူတူလုပ်နေကြရတယ်ပေါ့အဲ့ချိန်မှာ zoom ကနေပြီးတော့တယောက်ကနေပြီးတော့ organizer အနေနဲ့အဲ့နားချိန်လေးတွေပြီးတော့မဲ့အချိန်လေးတွေအဲ့လိုမျိုး timing လေးတွေလုပ်ပေးကြရတယ်ပေါ့နော်တစ်လှည့်စီ volunteer ပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်မကနေပြီးတော့ host အနေနဲ့ဒီ၃နိုင် facilitate လုပ်ပေးတာပေါ့နော်ဆိုတော့ကျွန်တော်တို့တကယ်ကြီးနေမှာဆိုလို့ရှိရင် Russia အားတို့အဲ့ပြီးတော့ Taiwan တို့ India တို့အဲ့လိုမျိုးဟိုနိုင်ငံအသီးသီးမှရောက်နေတဲ့သူတွေအကုန်လုံးကနေပြီးတော့ပါတယ်ဆိုတော့3 4 5ရောက်ပေါ့ဆိုတော့မနှက်ဖြန်တော့တာမျိုး section ကိုထပ်လုပ်မယ်ဆိုပြီးတော့ပြောထားကြသေးတယ်တော်တော်လေးလည်း effective ဖြစ်ပါတယ်အကြောင်းသားတွေအတွက်လေ
ပုံမှန်စာချက်နေတာမျိုးထက်ကိုအခုလိုမျိုး online ပေါ်ကနေပြီးတော့စာချက်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်ပို့ပြီးတော့စာတွေရောရတယ်လို့ထင်လား
ကြောင်းနဲ့တယောက်ဒီသူလက်စာလုပ်နေတယ်ကိုလက်စာလုပ်နေတာကိုမြင်တဲ့အခါကျတော့လေဟို psychologically အရလည်းဒီတနည်းနည်းနဲ့အထောက်အကူဖြစ်တယ်လို့ထင်တယ်ဘယ်လိုပြောမလဲ balance ဖြစ်တာပေါ့နော်တယောက်ဆက်စားလုပ်တဲ့အခါတွေပဲရှိရတယ်ဒါပေမဲ့အဲ့လိုမျိုးဒီ retreat section လေးတွေတကယ်ချင်းနေနဲ့လုပ်ပြီးတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက် emotionally နဲ့ supportive ဖြစ်တယ်လို့မျိုးဖြစ်တာပေါ့
ခုကျတော့ကြောင်းနေရာလည်းပိတ်ထားတော့ဥမာကိုသိချင်တဲ့အကြောင်းအရာပေါ့နော်ဟိုကိုရဲ့ဒီဟိုပါမောက္ခရင်းနဲ့ဆရာရင်းနဲ့ဆွေးနွေးချင်တဲ့အကြောင်းအရာတွေရှိရဆိုရင်ရောဘယ်လိုမျိုးသူတို့နဲ့ဆက်သွယ်ပြီးတော့မေးလဲမေးခွန်းတွေဘာတွေရှိရဆိုရင်ရောမေးလို့ရလားချက်
အဲ့တော့ရတယ်မှာကျမတို့ LSC ဆိုလို့ရှိရင်ဒီ starting term ပေါ့နော်နှစ်ပတ်အလုံးမှာပြီးခါနေအလုံးမှာ online ဖြစ်သွားတာဆိုတော့အဲ့ဒီကလေးကနေပြီးတော့ဒီဆရာတွေနဲ့အဲ့ဒီ zoom နဲ့ပဲအဲ့ဒီလောက်ကြတာများတယ်ပေါ့နော်ဆိုတော့တော်တော်လေးလည်းအဆင်ပြေပါတယ်ပထမတစ်ပတ်လောက်ကတော့နည်းနည်း adjust လုပ်ရတာပေါ့ဒီ technical ဘိုင်းဆိုင်ရာအရာသိပြီးတော့မကျွမ်းကျင်တဲ့ဟာကြီးရှိရောလीဒါပေမဲ့နောက်ပိုင်းကျတော့လည်းအဆင်ပြေသွားပါတယ်အခုဆိုလို့ရှိရင်လည်းဒီ revision တို့ဘာလို့ section တွေဒီ summer term ရောက်နေပြီဆိုတော့ကျမတို့ကစာမွေးရာသီဖြစ်နေပေါ့နော်အဲ့ခါကျတော့ revision section တွေကိုအဲ့ zoom ကနေလုပ်ပေးတယ်ဆိုတော့ဟိုအနည်းနည်း new normal တော့ဖြစ်နေကြပြီပေါ့နော်ဆိုတော့ဆရာဆင်မွေးရင်နဲ့လည်းဒီကြောင့်မတက်ရဘူးဆိုပေမဲ့ physically တော့မတွေ့ရတာလည်းရှိတယ်ဟိုအနီးလေးမှာရှိနေတာပေါ့ဟိုဒီတစ်ခုခုဆိုလို့ရှိရင်လည်းအဲ book လုပ်လိုက်လို့ရှိရင်ဟိုတွေ့ကျင်တဲ့အချိန်မှာတွေ့လို့ရတယ်ပေါ့နော်သူတို့အားတဲ့အချိန်ကလည်းတိုက်ဖို့တော့လိုတာပေါ့ဒါပေမဲ့ညာတော့အဖြစ်ကတော့ zoom နဲ့အခုကဆက်သွယ်ကြတာများတယ်ဆိုတော့အဲ zoom သုံးဖြစ်တယ်ဆိုတော့တချို့ဆရာမတွေလည်း Skype တို့ပါလို့လုပ်ဖြစ်ပါတယ်ဒါပေမဲ့ဒီ zoom မှာကျတော့အများကြီး join လို့ရတယ်ဆိုတော့အဲ့ဒါကတော့ပိုပြီးသုံးဖြစ်တယ်ပေါ့နော်
ညီမဆောဆောကပြောလို့တို့ပေါ့နော်ဟိုဆရာတွေနဲ့အဲ့လိုမျိုး online ပေါ်ကနေ Zoom နဲ့တွေ့ဖို့အတွက်အစာပိုင်းမှာလုပ်တဲ့အခါမှာအခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီပညာပိုင်းဆိုင်ရာအခက်အခဲလေးတွေရှိတယ်ဆိုတော့ဘယ်လိုမျိုးလဲဆိုတာလည်းနည်းနည်းဟိုရှင်းပြပါလားချက
်ဒီဘယ်လိုပုံစံလုပ်တယ်လဲဆိုတာကိုနည်းနည်းအထာမကြတဲ့ဟာပေါ့ဥပမာဆိုလို့ရှိရင်ဒီမေးမယ်ဆိုလို့ရှိရင်ဘယ်လိုမေးမလဲပေါ့နော်ဆိုတော့ဆက်ဆက်ချင်းမှာကျတော့ အဓိကတော့အဲ့အသားမကျတာပေါ့အမ
အမေရိကန်အစိုးရဆိုရင်ပေါ့နော်တို့ဒီအစိုးရရုံဝန်တန်းတွေကိုဒီ Zoom နဲ့အစည်းအဝေးတွေဘာတွေမလုပ်ပါနဲ့ဆိုပြီးတော့မှညွှန်ကြားတဲ့အထူးရှိတယ်ဘာလို့ဆိုတော့ဟိုလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့ဒါအပေါ်မှာရောညီမစိုးရင်လား
ကျမတို့ကကြတော့ဟိုလုံဝန်းဆောင်မှာရှိနေတဲ့သူတွေမဟုတ်တော့လေ။အဲ့ဒါကကြတော့သိပြီးတော့ခေါင်းနဲ့မထည့်ဖြစ်ဘူးပေါ့နော်။ကိုကတော့ရိုးရိုးပဲတွေးတဲ့ចောင်းသားမို့လို့လာတော့မသိဘူး။အဲ့လောက်ထိလည်းအရန်အေးကြီးတဲ့ကိစ္စရတဲ့လည်းဆွေးနွေးနေရလည်းမဟုတ်ဘူးဆိုတော့လေ။သိပြီးတော့အဲ့ဒီအပေါ်မှာတော့အခက်ခဲရှိရလို့မထင်ဘူး
။ Britain နိုင်ငံ London မြို့က LSE တက္ကသိုလ်မှာ Social Policy ဘာသာရပ်ကိုဘွဲလွန်တက်နေတဲ့ MA Theory ကျော်ဖြစ်ပါရဲ့ရှင်။သူတို့လိုဘွဲလွန်တက်နေကြသူတွေတက္ကသိုလ်ကျောင်းတွေပိတ်ထားပြီးမယ်။မီးပညာကျေးဇူးကြောင့် online ပေါ်မှာစုံပြီးတော့ဆက်ပြီးပညာသင်နိုင်ကြသလို COVID-19 ရောဂါကြောင့်ကျောင်းပိတ်ထားတဲ့မူလာတန်းအလဲတန်းအထက်တန်းကျောင်းတော်တော်များများကလည်းကျောင်းသူကျောင်းသားတွေကို online ကနေစတင်ပေးနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
明朗啊親阿龍歲樂表現報報啊親ဒီကြွေးတက်တဲ့ရောင်သွင်းလာမှာတော့ဒီရဲ့ပိုင်းတွင်မှာဗြိတိရှားတော်ဝင်မိသားစုတွေကမွေးနေ့ကျရောက်သွားတဲ့မြေကလေးတွေပြတူတွေလဲဆိုတာပြောပြသွားမှာပါပြင်မာကြီးရဲ့မြေကလေးတွေရဲ့မွေးနေ့မင်းသမီးလေးရှာလက်ကအသက်9နှစ်ပြည့်ပြီးတော့အငယ်ဆုံးမြေလေးကတော့အသက်1နှစ်ပြည့်သွားတာပါဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအသားဝင်ကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်ဘရစ်တန်နိုင်ငံကတော်ဝင်အဆောင်ရောင်တွေကိုစွန့်သွားတဲ့မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးမေဂန်တို့ရဲ့ပထမဆုံးရင်သွေးလေးအာချီအသက်တစ်နှစ်ပြည့်သွားခဲ့ပါပြီ။ဒါလေးအာချီရဲ့အသက်တစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်နေသူ့ရဲ့အမေအမေရိကန်ရုပ်ရှင်မင်းသမီးမေဂန်ကသူ့ကိုအာချီကြိုက်တဲ့စာအုပ်တုံးဖတ်ပြနေတဲ့ဗီဒီယိုထုတ်လိုက်ပါတယ
်။ Stories we're going to read Duck Rabbit Mitty I'll open it. Good job. Hey look, a duck. That's not a duck.That's a rabbit. Yeah, can you turn the page? What happens after that?
မင်းလာဆောင်ချိန်မှာသူတို့ကိုဆက်ဆက်မျိုးစားနဲ့မျိုးစားကြတော့လို့တော်ဝင်အဆောင်ရောင်ချင်းမြန်ခံခဲ့ရတဲ့ Harry နဲ့ Meghan တို့ကအခုအမေရိကန်ပြည်အောင်စု California ပြည်နယ်ကိုပြောင်းရွှေ့အခြေချနေထိုင်နေတာဖြစ်ပါတယ်။သူတို့က Save the Children ကလေးငယ်များကယ်ဆယ်ရေးပရာဟိတအဖွဲ့ရဲ့ Coronavirus ကပ်ဘေးရန်ပုံငွေမှာပါဝင်ပြီးတော့အလှူငွေရှာပေးနေပါတယ်။ Duck Rabbit ဘဲလေးယုံလေးစာအုပ်ကိုသူ့သားလေးကိုဖတ်ပြနေတဲ့ဗီဒီယိုကလည်းအမေရိကန်ပြည်အစုနဲ့ကမ္ဘာတစ်လွှာဒီ COVID-19 ပေးကြီးထဲမှာဒုက္ခရောက်နေရတဲ့ကလေးတွေအတွက်လှုပ်ဆောင်တဲ့အလွန်ငွေရှာလှုပ်ရှားမှုရဲ့တစိတ်တည်းတာဖြစ်ပါတယ်
။ Wait, listen. Did you hear that? I heard duck sounds. Quack quack quack.
Quack quack quack. Quack quack quack.
That's funny. I distinctly heard rabbit sounds.
ဗီဒီယိုကိုအဖေဖြစ်တဲ့ Harry ကပြီးခဲ့တဲ့သတင်းပတ်မှာပဲကယ်လီဖိုးနီးယားမှာရိုက်ကူးခဲ့တာပါ။မေလ6ရက်ဗုဒ္ဓဟူးနေ့က #safewaystory ဆိုတဲ့ Instagram စာမျက်နှာမှာဒီဗီဒီယိုကိုတင်လိုက်ပါတယ်။ဗီဒီယိုထဲမှာအာချီကသူ့ရဲ့အမေပေါင်ပေါ်ထိုင်ပြီးတော့အစာအုပ်ဖတ်ပြနေတော့မှစာရွက်တွေကိုကိုရိုင်းလိုက်လှန်နေတာပါ။ကလေးဆိုတော့ကြာကြာတိတ်ပြီးတော့စိတ်ဝင်စားတော့ပဲနဲ့နောက်စာအုပ်တော့ကိုဆွဲပြီးတော့ဖတ်ပြခိုင်းပါတယ်။သူအဲ့လိုလုပ်နေတာတွေကိုအဖေဖြစ်တဲ့သူက Bravo ဆိုပြီးတော့သဘောတကျနဲ့အားပေးနေတဲ့အတန်ကိုလည်းဗီဒီယိုထဲမှာကြားရပါတယ်။အာချီလေးရှေ့ဆောင်လေးပျော်ရွှင်စရာမွေးနေ့တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းချင်ပါတယ်။
And yay, good job. The end. Woo!
Good job.
Bravo!
တော်ဝင်မိသားစုတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမွေးနေ့ကျရောက်တဲ့နောက်ထပ်တစ်ယောက်ကတော့ Princess Charlotte ပဲဖြစ်ပါတယ်။ Harry ရဲ့အကိုဖြစ်တဲ့ Cambridge မျိုးသားနဲ့မျိုးသားကတော့တော်ဝင်မင်းသား William နဲ့ဇနီးတဲ့ Catherine တို့ရဲ့သမီးအလတ် Princess Charlotte ရဲ့မေလ2ရက်နေ့ကကျရောက်သွားတဲ့9နှစ်ပြည့်အထိမ်းအမှတ်ဖြစ်နေသူ့ရဲ့ဓာတ်ပုံ၄ပုံကိုသူ့ရဲ့မိသားစုကထုတ်လိုက်တာပါ။ဒီပုံတွေကတော့ Norfolk နယ်ကသူတို့မိသားစုရဲ့ Sandringham ဆိုင်မှာ April လတုန်းကသူ့မိ Catherine ကိုရိုင်းရိုက်ထားတဲ့ပုံတွေဖြစ်ပါတယ်။ Corona ကပ်ပြီးအိမ်ပြေမထွက်ရမင်းကြောင့်အိမ်ထဲမှာပိတ်မိနေပြီးတော့ကုညီမဲ့သူမရှိတဲ့ပင်စင်စားအသက်ကြီးတဲ့သူတွေအတွက်ရိတ်ခါတို့တွေပို့ပေးဖို့လုပ်နေတာမှာမင်းသမီးလေး Charlotte ကကုညီပေးနေတာပါ။သူ့ရဲ့နာမည်ရင်းက Charlotte Elizabeth Diana ဖြစ်ပြီးတော့အဖွားနာမည်ဝေလာမင်းသမီး Diana ရောအဘွားဖြစ်တဲ့ပြည်မကြီး Elizabeth ရဲ့နာမည်ရောထည့်မှတ်ထားပါတယ်။မေဇော်ဝီလျံနဲ့ဇနီးတဲ့ကိတ်တို့ကသူတို့ရဲ့သားသမီးတွေရဲ့ကိုယ်ရေးကိုယ်တာကိစ္စရပ်တွေကိုအပြစ်မထွက်အောင်လို့တင်းတင်းကြပ်ကြပ်တားရပ်ပြီးမယ်ဒီလိုမျိုးတစ်ခါတလေအထိတ်မှတ်တွေအတွက်တော့သူတို့လေးတွေရဲ့တပ်ပုံတွေကိုအများကြီးအောင်လို့ထုတ်ပေးရပါတယ်ရှင
် Hey y'all friends I gotta tell you something Oh yeah I wanna be
ောင်းသတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ထိကြပါစေနော်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
7ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလည်းပြောပါအောင်မယ်။ American သမ္မတအင်ဖြူရောကိုဝင်ထွက်နေသူနှစ်ယောက်မှာ COVID-19 ရောဂါပိုးကူးစက်နေချိန်မှာပဲ American စီးပွားရေးလုပ်ငန်းတချို့ကိုပြန်လည်ဖွင့်လှစ်နိုင်ရေးအတွက် Trump အစိုးရကအာရုံစိုက်ဆောင်ရွက်နေပါတယ်။သမ္မတ Donald Trump ရဲ့ဝေယဝိဆရေလုပ်ပေးနေသူတယောက်နဲ့ဒုသမ္မတ Mike Pence ရဲ့ပြန်ကြားရေးတာဝန်ခံတို့မှရောဂါပိုးကူးစက်နေကြတာပါ။စေစစ်မှုအရဒုသမ္မတပန့်မှာယောဂပိုးမရှိတဲ့အတွက်သူအင်ဖြူတော်ကိုဒီကနေ့လာပြီးစီစဉ်ထားတဲ့အတိုင်းပြည်내အုပ်ချုပ်ရေးမှူးတွေနဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးလုပ်မယ်လို့ဒုသမ္မတရဲ့ပြောခွင့်ရသူကပြောပါရယ်ဒုသမ္မတဟာတိကျခွဲကွာရန်တင်းလုပ်နေကြောင်းလည်းပြောပါရယ်ကိုဗစ် -19 ရောဂါတုံ့ပြန်တိုက်ဖျက်ရေးအင်ဖြူတော်အထူးအဖွဲ့ထဲမှပါတဲ့သူ၃ယောက်ကတော့တခြားသူတွေနဲ့မထီတွေ့ပဲတိကျခွဲနေနေကြပါရယ်ပြည်ထောင်နိုင်ငံမှာအများပြည်သူသွားလာရေးလုပ်ငန်းတွေကိုဒီကနေ့ပြန်လည်ဖွင့်လှစ်ပေးမယ်။ခီးသွားလာမှုနဲ့ပတ်သက်လို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုတော့ဆက်ပြီးထုတ်ပြန်ထားပါရယ်။အများပြည်သူဆိုင်ရာယထာ၊မြေအောက်ယထာ၊ဘတ်စကားစီးသူတွေအနေနဲ့နှာခေါင်းစည်းအကာကိုမဖြစ်မနေဝတ်ဖို့လိုသလိုကားယထာပြေးဆွဲတဲ့လုပ်ငန်းတွေအနေနဲ့လည်းခီးသည်တွေတယောက်နဲ့တယောက်နိနိကကဖြစ်မနေအောင်လို့လှုပ်ထားပေးရမှာဖြစ်ပါရယ်။လူတွေအနေနဲ့အိမ်ပြန်ထွက်နိုင်ဖို့အထူးခွင့်ပြုချက်ရှောက်လွှာဖြည့်စရာမလိုတော့ပဲပထမဆုံးအကြိမ်အိမ်ပြန်ထွက်နိုင်ကြပြီဖြစ်ပါရယ်။စည်းဆိုင်တွေ၊စပယ်ညှပ်ဆိုင်တွေစတဲ့အသေးစားစီးပွားရေးလုပ်ငန်းတွေလည်းဒီကနေ့ပြန်လည်စတင်ဖွင့်လှစ်ပါရယ်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ရောဂါကူးစက်သူသတင်းပတ်နဲ့ချီရောကြနေခဲ့ပြီးမှဒီကနေ့တနင်္လာနေ့မှာတော့ကူးစက်သူအသက်30ကျော်အတည်ပြုခဲ့ပါရယ်။ကူးစက်မှုတော်များများဟာဆိုးမျိုးတော်တွေက night club နဲ့စားသောက်ဆိုင်တွေနဲ့ဆက်နွယ်ပြီးတော့ကူးစက်လာတာဖြစ်ပါရယ်။အဲဒီကနေတဆင့်ရောဂါပိုးထပ်ပြန့်လာမှာကိုအာဏာပိုင်တွေစိုးရိမ်နေကြပါရယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတော့ဒီကနေ့ Disney အပန်းဖြေဥယျာဉ်ကြီးကိုပြန်လည်ဖွင့်လှစ်လိုက်ပါရယ်။အပန်းဖြေဥယျာဉ်တွေကိုဝင်ရောက်လည်ပတ်နိုင်သူအရေအတွက်ကန့်သတ်ထားသလိုဝင်ရောက်သူအလုံးနှာခေါင်းစည်းတပ်ဆင်ရမှာဖြစ်ပြီးတော့ဝင်ပေါက်မှာကိုအပူချိန်တိုင်းတာရာကိုလည်းခံစားရမှာဖြစ်ပါတယ်။အိုမန်ပင်လယ်ကွေ့ထဲမှာအီရန်ရေတပ်လက်ချင်ကလှုပ်ဆင်တွဲမစ်ဆိုင်းဒုံးနဲ့အချင်းချင်းမှားယွင်းပစ်ခတ်မိတဲ့အတွက်တင်ပေါ်သား19ယောက်တေဆုံးသွားတယ်လို့အီရန်ရေတပ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒီနေ့ခုနေ့တုန်းကရေတပ်တင်ပေါ်20စီးရဲလက်ချင်ကလှုပ်နေစဉ်ဒဇင်းကပြစ်မှတ်နာနှိကတ်တဲ့အတွက်မစ်ဆိုင်းဒုံးကြီးထိမှန်ခဲ့တာဖြစ်တယ်လို့အီရန်ရေတပ်ရဲ့အပြောကိုအီရန်ရုပ်မြင်သံကြားကကိုကထုတ်ပြန်ပါတယ်မတော်တဆမှုအတွင်းမှာ15ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ကရေပိုင်နဲ့အငင်းပွားနေတဲ့ကျွန်းတချင်းပေါ်မှာတရုတ်နိုင်ငံကကုတ်ကဲရေးစင်တာတစ်ခုတည်ဆောက်ခဲ့တဲ့အပေါ်ဖိလစ်ပိုင်နိုင်ငံကတရားဝင်ကန့်ကွက်ထားပေမဲ့တရုတ်နိုင်ငံဘက်ကအလေးထားတဲ့သဘောမျိုးမတွေ့ရသေးပါဘူး။တရုတ်နိုင်ငံရဲ့လုပ်ရက်ဟာတရားဝင်မှုမရှိကြောင်းဖိလစ်ပိုင်နိုင်ငံသားရေးဌာနကဧပြီလ30ရက်နေ့မှာတရားဝင်ကန့်ကွက်ခဲ့တာပါ။ဒါပေမဲ့စည်ရေးတန်တမာရေးအရအင်အားမကြီးတဲ့အတွက်တရုတ်နိုင်ငံအနေနဲ့အရေးဆိုင်မှာမဟုတ်ဘူးလို့အကဲကတ်တွေကတွက်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတင်းလာနေညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲမောင်ပါ။
This program has come to you from the Voice of America, Washington.